Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်ဇူလိုင်လ29ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အံလွင့်စီစဉ်တွေကိုတော့ line 2 meter 32 kHz 933နဲ့9383ည line 2 meter 51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အစီအစဉ်မူကကျမစုမမ
မင်္ဂလာညချမ်းပါသောတာရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုမက်ဆုံမွန်နဲ့တင်ဆက်ပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာမှာအစ္စရေးလေကြောင်းကရောမြေပြင်ကနေပါတိုက်ခိုက်နေပါတယ်ဗင်နီဇွဲလားယူကော့ပွဲရလက်ပေါ်အမေရိကန်နိုင်ငံသားဝင်ကြီးကစိုးရင်ကြောင်းပြောပါတယ်မြန်မာရေးအတွက်စိုးရင်ကြောင်းကွက်အဖွဲ့ကြီးကကြေညာလိုက်ပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမှာတော့တလာနီးပါတိုက်ပွဲတွေပြင်းထန်နေပြီးတော့ထိခိုက်သေးဆုံးမှုတွေရှိနေသလိုမြို့ခံတွေကိုလည်းဘေးလွတ်ရာကိုထွက်ခွာဖို့တတိပေးမှုတွေရှိနေပါတယ်မြို့ရဲရဲ့အခြေအနေဘယ်လိုရှိပါသလဲ
ကျွန်တော်တို့မြို့တော်ကမှပြည်သူပြည်သူစစ်ကြောင်းတော့ဝိုက်ပြီးအမောင်းတွေပုံဆောင်ပြရတဲ့တော့တယ်အပြည်သူအပေါင်းလားရင်းနဲ့ကံအပေါင်းလားဆိုတာကိုဘယ်လိုမှအကြီးကျယ်လို့ရတော့ဘူးပေါ့
လာရှိုးမြို့ရဲ့အခြေအနေကိုပြောပြပေးခဲ့တဲ့စစ်ဆောင်ဒေသခံမှရှင်ဒီသတင်းအပြည့်စုံနဲ့အတူဒီလိုမျိုးစီရင်တင်းမာနေတဲ့လာရှိုးမိုးကုတ်တိုက်ပွဲနဲ့ပတ်သက်ပြီးတော့ CDN တပ်မတော်သားတို့ရဲ့အမြင်ဆက်သွယ်မေးမြန်းခန်းကိုလည်းနားဆင်ရဖို့ရှိပါတယ်။နောက်မြန်မာနိုင်ငံတဝမ်းနေရာတော်တော်များများမှာမိုးများရေကြီးနေပြီးတော့ပဲခူးမြို့မှာဆိုရင်တော့ရေလွှမ်းမိုးမှုဘေးဒဏ်ကိုတော်တော်လေးခံနေရတဲ့အခြေအနေဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင်
။လေဗနွန်နယ်စပ်မှာအစ္စရေးတပ်ဖွဲ့တွေနဲ့ဟစ်ဘိုလာစစ်သွေးကြွတွေကြားပြည်ပခန့်တွေကျယ်ပြန့်လာမဲ့အရေးကိုအများကအာရုံစိုက်နေကြမှာပဲဂါဇာကမ်းမြောင်တောင်ပိုင်းမှာအစ္စရေးတပ်ဖွဲ့ဝင်တွေကမြေပြင်နဲ့လေကြောင်းတိုက်ခိုက်မှုတွေဒီကနေ့လုပ်ခဲ့ပါတယ်ဂါဇာစစ်စင်ရေးမှာရာဖာနဲ့ခံယူနစ်ဒေသတိုက်ပွဲတွေအပြင်ဂါဇာကမ်းမြောင်တလျှောက်ဟာမတ်စ်ပြည်မှ35ခုခံကိုလေကြောင်းတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်ဒီနေ့မှာပဲလေဗနွန်တောင်ပိုင်းမှာဖြစ်ခဲ့တဲ့တိုက်ခိုက်မှုကြောင့်လူနက်ဦးသေဆုံးပြီး3ဦးဒဏ်ရာရခဲ့ကြောင်းလေဗနွန်နိုင်ငံပိုင်သတင်းဌာနကပြောပါတယ်။အစ္စရေးသိမ်းပိုက်ထားတဲ့ဂိုလန်ဒေသကဘောလုံးကွင်းထဲမှာခလီးနဲ့ဆယ်ကျော်သက်12ယောက်သေဆုံးခဲ့တဲ့ရော့ကတ်ဒုံးနဲ့တိုက်ခိုက်မှုတွေလေဗနွန်နိုင်ငံသားတွေကိုအစ္စရေးတွေကမနေ့ကပဲတိုက်ခိုက်ခဲ့တာပါ။ပြီးခဲ့တဲ့အောက်တိုဘာလမှာဂါဇာစစ်ပွဲစတင်ချိန်ကစပြီးအစ္စရေးနဲ့ဟစ်စ်ဘိုလာစစ်သွေးကြွတွေကြားနေဆက်တလျှောက်တိုက်ပွဲတွေပြင်းထန်လာသလိုပြည်ပခန့်ပုံမှုကျယ်ပြန့်လာမဲ့ရေဆိုးရိမ်မှုတွေလည်းမြင့်တက်နေပါတယ်။အောက်တိုဘာ9ရက်ကဟာမတ်စ်အဖွဲ့တိုက်ခိုက်မှုကြောင့်လူပေါင်း1200သေဆုံးက250ခန့်တစားကန်အဖြစ်အဖမ်းခံခဲ့ရပြီးဂါဇာကမ်းမြောင်ဒေသမှာလည်းအစ္စရေးရဲ့လက်တုံ့ပြန်မှုကြောင့်ပါလက်စတိုင်း39300ကျော်သေဆုံးခဲ့တယ်လို့ဂါဇာမှာရှိတဲ့ကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်။
ဒေါ်လက်စ်ဒေတာရှေ့တန်းတိုက်ပွဲအခြေအနေတွေကတော့ယူကရိန်းတပ်တွေအတွက်စိန်ခေါ်မှုကြီးပါတယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကတနင်္လာနေ့ကပြောလိုက်ပါတယ်။ရုရှားတို့ရဲ့ထိုးစစ်ဆင်တိုက်ခိုက်မှုကိုတံပြန်တိုက်ခိုက်နေတဲ့ယူကရိန်းပြည်သူတိုင်းတိုင်းပြည်အတွက်အရေးကြီးတဲ့တာဝန်ကိုထမ်းဆောင်နေတာဖြစ်တယ်လို့လည်းယူကရိန်းသမ္မတကပြောတာပါ။ယူကရိန်းကတနင်္ဂနွေနေ့မှာပဲရုရှားတောင်ပိုင်းကတ်စ်ဒေသမှာရှိတဲ့ရေနံတိုလောင်ရုံတစ်ခုကိုတိုက်ခိုက်ခဲ့ပါတယ်။ရုရှားပိုင်နက်ထဲကိုအဝေးထိန် drone တွေနဲ့တိုက်ခိုက်ခဲ့တဲ့တပ်ဖွဲ့ဆိုင်ရင်ဆွမ်းဆောင်ရေးကိုလည်းယူကရိန်းသမ္မတဇလန်စကီကချီးကျူးပြောဆိုခဲ့ပါတယ်။တချိန်တည်းမှာပဲရုရှားကဒေါနက်စ်ဒေသနေရာနှစ်ခုကိုသိမ်းပိုက်နိုင်ခဲ့ပြီးတော့ယူကရိန်းတင်ကားတွေတန်ချက်ကားယာဉ်တွေနဲ့ဟောင်ဝီဇာအမြောက်တွေပါဝင်လက်နက်တချို့ကိုရုရှားတပ်တွေကဖျက်ဆီးခဲ့တယ်လို့ပြောပါတယ်။ဒါအပြင်ရုရှားလေကြောင်းရန်ကာကွယ်ရေးကလည်းယူကရိန်း drone 34စင်းကိုပစ်ချခဲ့တယ်လို့ပြောပါတယ်ရှင်
။ဗင်နီဇွဲလားနိုင်ငံမှာလက်ရှိသမ္မတနီကိုလက်စ်မာဒူရိုအနိုင်ရကြောင်းကြေညာခဲ့တဲ့ရွေးကောက်ပွဲရလဒ်အပေါ်အမေရိကန်ကအထူးစိုးရိမ်မိကြောင်းနိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကဒီကနေ့ပဲပြောလိုက်ပါတယ်
။ We have serious concerns that the result announced does not reflect the will or the votes of the Venezuelan people.
ဗင်နီဇွဲလားပြည်သူတွေမဲဆန္ဒရှင်တွေရဲ့ဆန္ဒတွေကိုကိုးစားမပြုတဲ့ရွေးကောက်ပွဲရလဒ်ကိုကြေညာလိုက်တဲ့အပေါ်အထူးပဲဆိုရင်မိပါတယ်မဲအားလုံးကိုမျက်မျက်တတနဲ့ပွင့်လင်းမြင်သာမှုရှိရှိထည့်သွင်းရေးတွက်ဖို့အရေးကြီးပါတယ်ရွေးကောက်ပွဲတ တာဝန်ရှိသူတွေအနေနဲ့လည်းအချက်အလက်တွေကိုအတိုက်အခံတွေတီးခြားလွတ်လပ်တဲ့စောင့်ကြည့်သူတွေသိနိုင်အောင်အမြန်ဆုံးမျှဝေပေးဖို့အရေးကြီးပါတယ်လို့ဂျပန်နိုင်ငံတိုကျိုမြို့တော်မှာရောက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကင်ကပြောလိုက်တာပါ။မနေ့ညသကောင်ကျော်အချိန်မှာရွေးကောက်ပွဲကော်မရှင်ကရလဒ်တွေကြီးညာရမှာတော့သမရမာဒူရိုကမဲအားလုံးရဲ့52ရာခိုင်နှုန်းရရှိခဲ့ပြီးအတိုက်အခံအဓိကအတိုက်အခံဖြစ်တဲ့ဂွန်ဇာလက်ကတော့44ရာခိုင်နှုန်းရရှိခဲ့ပါတယ်။အတိုက်အခံကောင်းဆောင်ဂွန်ဇာလက်ကလည်းဗင်နီဇွဲလားနိုင်ငံသားတွေနဲ့တကဘာလုံးကဘာတွေဖြစ်ပျက်ခဲ့တယ်ဆိုတာကိုသိပါတယ်လို့သူရဲ့ပထမဆုံးမှတ်ချက်မှာပြောထားပါတယ်။ချီလီသမရဂါဘရီယယ်ဘောရစ်ကလည်းရွေးကောက်ပွဲရလဒ်ဟာယုံရခတ်တဲ့ရလဒ်လို့ပြောပါတယ်။အာဂျင်တီးနာကော့စတာရီကာ၊အီကွေဒေါ၊ဂွတ်ဒီမာလာ၊ပနာမာ၊ပါရာဂွေး၊ပီရူ၊ဒိုမီနီကန်သမ္မတနိုင်ငံနဲ့ဥရုဂွေးနိုင်ငံတို့ကလည်းနိုင်ငံသားရေးဝင်ကြီးတွေကလည်းပွင့်လင်းမြင်သာစွာရေးတွက်ဖို့နဲ့ဗင်နီဇွဲလားပြည်သူတွေရဲ့ဆန္ဒကိုလေးစားလိုက်နာတာတခုတည်းကသာနည်းလမ်းဖြစ်တယ်လို့ပြောထားပါတယ်ရှင်
။အာရဗ်နယ်ပေါ်အမေရိကန်ထောက်ခံမဲတွေရရေးပါတီနှစ်ရက်ကအပြိုင်ကြိုးပမ်းနေကြပါတယ်။လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာထောက်ခံမှုရဖို့အကြိတ်နဲ့ကြိုးစားနေရတဲ့ပြည်နယ်တွေမှာအာရက်နယ်ပေါ်အမေရိကန်တွေရဲ့ထောက်ခံမှုရဖို့အတွက်ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်လာနိုင်ခြေရှိတဲ့ဒုသမ္မတကမလာဟဲရစ်ပြင်ဆင်နေပါတယ်။လာနဲ့ချီပြီးတော့ဖြစ်ပွားနေတဲ့အစ္စရဲနဲ့ဟာမတ်စစ်ပွဲကိုသမ္မတဂျိုးဘိုင်ဒန်ကင်တွယ်ပုံကိုမကျေနပ်ကြတဲ့အာရက်နယ်ပေါ်အမေရိကန်လူမှုအတိုင်းဝန်းကခေါင်းဆောင်တွေကတော့အခြေအနေကိုစောင့်ကြည့်နေကြပါတယ်။ဒုသမ္မတဟဲရစ်အနေနဲ့ဂါဇာဒေသငြိမ်းချမ်းရေးအတွက်ဘလောက်ထိဖိအားပေးပြောဆိုမလဲဆိုတာကိုလည်းစောင့်ကြည့်နေကြတာပါဒီမိုကရက်တစ်ပါတီကိုထောက်ခံမှုပေးလေရှိပေမဲ့အာရက်အမေရိကန်တွေရဲ့ထောက်ခံမှုကိုရဖို့တော့ပြိုင်ဘက်ပါတီကြီးနှစ်ခုလုံးကအပြိုင်ဆိုင်ကြိုးပမ်းနေရပါတယ်ရီပါဘလီကန်ပါတီသမ္မတလောက်ဒေါ်နယ်ထရန့်ရဲ့စီယုံရေးအဖွဲ့တွေကတော့ထောက်ခံမှုရဖို့အတွက်ဒေသခံလူမှုအတိုင်းဝန်းကခေါင်းဆောင်တွေနဲ့ထိတွေ့ဆက်ဆံကြိုးပမ်းနေပါတယ်ဒါပေမဲ့လည်းသမ္မတဟောင်းထရန့်အစိုးရလက်ထက်မှာရွှေ့ပြောင်းဝင်ရောက်မှုတွေကိုစန့်ကျင်တဲ့သဘောထားတွေတင်းကျပ်တဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေကျင့်သုံးခဲ့တဲ့နောက်ကျောင်းရာဇဝင်ရှိခဲ့တာကြောင့်အာရက်အမေရိကန်တွေရဲ့ထောက်ခံမှုယာယီကတော့အခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်ရှင်
ဒီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းထိုမီတာ32 kHz 9303ညနဲ့9383ညလိုင်းထိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505နေလို့ထုတ်လင်းပေးနေပါတယ်ခင်ဗျာ
ဗီယိုရဲ့တနင်္လာညထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်မြန်မာနိုင်ငံမှာလုံခြုံရေးနိုင်ငံရေးနဲ့စာနာမှုဆိုင်ရာအခြေအနေတွေဆိုးရွားလာတဲ့အပေါ်အထူးစိုးရိမ်မိကြောင်းအမေရိကန်၊ဩစတြေးလျ၊ဂျပန်နဲ့အိန္ဒိယနိုင်ငံတို့ပါဝင်တဲ့ကွတ်အဖွဲ့ကဒီကနေ့ပဲပြောလိုက်ပါတယ်။ရခိုင်ပြည်နယ်ကအခြေအနေတွေအပါအဝင်မြန်မာနိုင်ငံကလက်ရှိဖြစ်ပေါ်နေတဲ့ပြည်ပခါတွေနဲ့မတည်ငြိမ်မှုတွေဟာဒေတာရင်းငြိမ်းချမ်းနဲ့လုံခြုံရေးအတွက်ဆိုးရွားတဲ့တက်ရောက်မှုဖြစ်စေတယ်လို့လည်းဂျပန်နိုင်ငံတိုကျိုမြို့မှာရောက်နေတဲ့ကွတ်အဖွဲ့နိုင်ငံသားရေးဝန်ကြီးတွေတွေ့ဆုံပွဲအပြီးထုတ်ပြန်ကြမှာဖော်ပြထားပါတယ်။အကြမ်းဖက်မှုတွေချက်ချင်းရပ်တန့်ရေးမတရားဖမ်းဆီးခံထားရသူအလုံးကိုလွှတ်ပေးရေးဘေးကင်းပြီးအဟန့်တားကင်းတဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေရရှိရေးနဲ့တပ်ဆိုင်သူအလုံးပါဝင်ပြီးအပြုသဘောဆောင်တဲ့ဆွေးနွေးပွဲတွေကတဆင့်အကျဲတဲတွေဖြည့်ရှင်ရေးအလုံးပါဝင်နိုင်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိစေဖို့ကိုလည်းတိုက်တွန်းထားပါတယ်။မြန်မာရေးအာဆီယံရဲ့ဘုံသဘောတူညီချက်၅ရက်နဲ့အညီအာဆီယံဥက္ကဋ္ဌနဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးတန်တမန်တို့ရဲ့အပြုသဘောဆောင်တဲ့ကြိုးပမ်းမှုတွေကိုလည်းထောက်ခံအားပေးကြောင်းပြောပါတယ်။မြန်မာနိုင်ငံရဲ့အခြေအနေတွေကြောင့်အိန္ဒိယနိုင်ငံတွေမှာစိုက်ဘာရာဇဝတ်မှုတွေတရားမဝင်မူရစ်စေဝါကုန်သွယ်မှုနဲ့လူကုန်ကူးမှုအပါအဝင်နိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေတိုးပွားလာနေတဲ့အပေါ်ကိုလည်းစိုးရိမ်ကြောင်းပြောထားပါတယ်။စစ်ကောင်စီအတွက်လေရင်စီနဲ့စစ်လက်နက်ပစ္စည်းတွေတင်သွင်းနေတာတွေကိုလည်းတားဆီးဖို့ကိုလည်းကွက်အဖွဲ့ကမြစ်တာရက်ခံထားသလိုမြန်မာပြည်သူတွေလက်တွေ့ကြပြီးအပြုသဘောဆောင်တဲ့ရေရှည်အတွက်အဆင်ပြေမဲ့အကူအညီမှုတွေကိုလည်းဆက်လက်ပံ့ပိုးကူညီသွားဖို့ကိုလည်းထပ်လောင်းကြေပြုပါတယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်ရှင်။
အမေရိကန်ဂျပန်ပူရဲကြေညာချက်မှာရေချောင်းဆိုင်ရာကိစ္စတွေအတွက်တရုတ်နိုင်ငံကိုမမှန်မကန်ဆွဆဲထားပြီးတော့စစ်ဖက်နဲ့ကာကွယ်ရေးဆိုင်ရာပုံမှန်ဆောင်ရွက်လေ့ရှိတဲ့မူဝါဒတွေကိုအပြစ်တင်နေပါတယ်လို့တရုတ်နိုင်ငံသားရေးဌာနကတုံ့ပြန်ပြောဆိုလိုက်ပါတယ်
။日美的联合声明罔顾事实颠倒黑白恶意的攻击中国的对外政策
တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်လင်ဂျန်မာရှင်သူကဘေကျင်းမြို့တော်ရဲ့သတင်းစာရှင်းလင်းပွဲမှာပြောသွားတာကတော့ဂျပန်အမေရိကန်ပူးတွဲကြေညာချက်ကအချက်အလက်တွေကိုဘေးဖယ်မှန်တရားကိုပုံဖြတ်ထားပြီးတော့ တရုတ်နိုင်ငံသားရေးမူဝါဒကိုတမင်တက်တက်တိုက်ခိုက်နေတာကိုပြသရာရောက်ပါတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကဘယ်ဂျင်းမြို့တော်သတင်းစာရှင်းလင်းပွဲမှာဒီကနေ့ပဲပြောဆိုသွားတာဖြစ်ပါတယ်။တောင်နဲ့အရှေ့တရုတ်ပင်လယ်ပြင်တွေမှာတရုတ်နိုင်ငံရဲ့ရန်လိုတဲ့လုပ်ရက်တွေနောက်ပြီးတော့ရုရှားနဲ့ပူးရဲစီးရေးလက်ကျင်တာတွေနျူကလ িয়ার လက်နက်တွေတိုးမြင့်စုဆောင်းမှုတွေပေါ်မှာအမေရိကန်နဲ့ဂျပန်တို့ရဲ့ပူးရဲကြေညာချက်မှာဝေဖန်ခဲ့ပြီးတဲ့နောက်မှာတော့အခုလိုမျိုးတရုတ်နိုင်ငံသားရေးဌာနရဲ့တုံ့ပြန်ချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။2025ခုနှစ်မတ်လမှာနောက်ဆုံးထားပြီးတော့နှစ်နိုင်ငံပူးရဲစစ်ဌာနချုပ်ထူထောင်မဲ့အစီအစဉ်ကိုလည်းအမေရိကန်ပြည်ထောင်စုနဲ့ဂျပန်အဆင့်မြင့်အရာရှိတွေကမနေ့တုန်းကကြေညာခဲ့ကြတာဖြစ်ပါတယ်။တရုတ်နိုင်ငံရဲ့အနေအထားကိုထောက်ပြပြီးတော့လုံခြုံရေးအတွက်ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်သွားမှာဖြစ်ကြောင်းကိုလည်းပြောဆိုခဲ့ကြပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေမှာအသက်သေဆုံးတဲ့အထိနှိမ့်နှင်းခဲ့တာကိုတောင်းပန်ဖို့နဲ့ဆန္ဒပြခေါင်းဆောင်တွေကိုလွှတ်ပေးဖို့အတွက်တောင်းဆိုထားတာကိုဝန်ကြီးချုပ်ရှိခ်ဟာစီနာအပါအဝင်အစိုးရခေါင်းဆောင်တွေကလည်လည်ရှုနေခဲ့တဲ့အတွက်ဆန္ဒပြပွဲတွေပြန်လုပ်ဖို့ဘင်္ဂလားဒေ့ရှ်ကျောင်းသားတွေကလှုံ့ဆော်နေပါတယ်။စစ်မှုထမ်းဟောင်းမိသားစုတွေကိုအလုခွဲတန်းတတ်မှတ်ပေးဖို့ဆုံးဖြတ်ချက်ကိုမကျေနပ်မှုတွေကြောင့်ဒီလာထဲမှာဖြစ်ခဲ့တဲ့ကန့်ကွက်ဆန္ဒပြမှုတွေဟာနိုင်ငံအနှံ့ပေါ်ပေါက်ခဲ့ပြီးရဲအရာရှိတွေပါဝင်အ ਨੇ စုံလူ205ဦးသေဆုံးခဲ့ရပါတယ်။ဒီဆန္ဒပြပွဲတွေဟာဝန်ကြီးချုပ်ဟာစီနာရဲ့15နှစ်ကြာတက်တန်းအတွင်းအဆိုးအဝါဆုံးဆန္ဒပြပွဲတွေဖြစ်ပြီးတော့အစိုးရဘက်ကလည်းဆန္ဒပြပွဲတွေကိုနှိမ်နှင်းဖို့အတွက်တပ်တွေကိုချထားကာညမထွက်ရအမိန့်တွေထုတ်ပြန်ထားပြီးနိုင်ငံတဝန်းကိုအင်တာနက်တွေဖြတ်တောက်တာတွေလုပ်ခဲ့ပါတယ်။ခွဲခြားဆက်ဆံမှုတွေကိုစန့်ကျင်တဲ့အ ਨੇ စုံလူ6ဦးပါတဲ့ចောင်းသားခေါင်းဆောင်တွေကဆန္ဒပြပွဲတွေကိုစတင်ခဲ့ပြီးနောက်ပိုင်းမှာဆန္ဒပြသူထောင်ထဲချီပါဝင်လာတာပါ။1982ခုနှစ်ဘင်္ဂလားဒေ့ရှ်နိုင်ငံလွတ်လပ်ရေးစစ်ပွဲမှာစစ်မှုထမ်းခဲ့သူတွေရဲ့သူတို့မိသားစုတွေအတွက်အလုတ်ကင်နေရာ30ရာခိုင်နှုန်းခွဲတန်းပေးထားတဲ့စနစ်ကို2018ခုနှစ်တုန်းကအစိုးရကပြဋ္ဌာန်းခဲ့ချိန်ကအလားတူပဲចောင်းသားတွေဆန္ဒပြခဲ့တဲ့အတွက်ကြောင့်ရပ်ဆိုင်းထားခဲ့ပြီးမြန်မာနဲ့ကျင့်သုံးဖို့အထက်တရားရုံးကဇွန်လထဲမှာကြေညာခဲ့တဲ့အတွက်ဆန္ဒပြပွဲတွေတကြော့ပြန်ပေါ်ပေါက်ခဲ့တာဖြစ်ပါတယ်ရှင
်။မြောက်ကိုရီးယားမှာတော့ရေကြီးရေလျှံမှုတွေဖြစ်နေပါတယ်။ဒီမြောက်ကိုရီးယားမှာဖြစ်ပွားနေတဲ့ရေကြီးရေလျှံမှုတွေကြောင့်လူပေါင်း 9,000 လောက်ကိုကယ်ဆယ်ပေးခဲ့ရပါတယ်လို့မြောက်ကိုရီးယားနိုင်ငံသတင်းဌာန KCNA ကဒီကနေ့တနင်္လာနေ့မှာကြေညာပါတယ်။ပြီးခဲ့တဲ့စနေနေ့တုန်းကမိုးသီးထန်စွာရွာသွန်းတာကြောင့်မြောက်ကိုရီးယားနဲ့တရုတ်နယ်ကြားတတ်မှတ်ထားတဲ့မြေကြီးရှန်တက်လာပြီးတော့ရေဘေးတင်းခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့အနောက်မြောက်ပိုင်းကရှင်ဝီကျူးနဲ့အီကျူးမြို့ထဲမှာရှိတဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုတနင်္ဂနွေနေ့တုန်းကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအမ်ကိုရိုင်ကြီးကြပ်ကိုကွဲပြီးတော့ရေဘေးဒုက္ခသင်နေတဲ့သူတွေအတွက်အစားအသောက်နဲ့တခြားလိုအပ်တာတွေထောက်ပံ့ပေးဖို့အနီးကပ်ညွှန်ကြားထားတယ်လို့ဆိုပါတယ်။ရဟတ်ရင်ဆယ်စင်းနဲ့ရေတပ်ရေရင်တွေနဲ့လူတွေကိုကယ်ဆယ်ခဲ့ပေမဲ့လူတွေဘလောက်သေဆုံးသွားတယ်ဘလောက်ပျက်စီးဆုံးရှုံးတယ်ဆိုတာကိုတော့ KCNA သတင်းမှာဖော်ပြမထားပါဘူး။တောတောင်တွေပြုံးတိလာတာတူးမြောင်းတွေစနစ်တကျဖောက်လုံမထားတာတွေကြောင့်မြောက်ကိုရီးယားမှာအခုလိုနွေရာသီရောက်တဲ့အချိန်တိုင်းမှာမကြာခဏရေကြီးရေလျှံမှုတွေဖြစ်ပြီးတော့စိတ်ခင်းတွေပျက်စီးလေးရှိပါတယ်။တိုင်ဖုန်းနဲ့အင်အားပြင်းမိုးကြောင့်2020ခုနှစ်တုန်းကလည်းမြောက်ကိုရီးယားနိုင်ငံမှာဘေးဒုက္ခအကြီးကျယ်ကျရောက်ခဲ့ပြီးတော့အဲ့ဒီနောက်ပိုင်းမှာတော့ကိုဗစ်ကပ်ရောဂါနျူကလ িয়ার လက်နက်ပိုင်ဆိုင်မှုကြိုးပမ်းမှုစတာတွေနဲ့ကုလသမဂ္ဂကတန်ခတ်ပိတ်ဆို့ထားတာကြောင့်ကိုရီးယားမှာအကြက်တဲတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါရယ်။အရင်ဆုံးတော့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့ကတိုက်ပွဲအခြေအနေကိုတင်ပြပေးကြပါရယ်။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့မှာတလနီးပါတိုက်ပွဲတွေပြင်းထန်နေပြီးတော့ထိခိုက်သေဆုံးသူတော်တော်များများဖြစ်နေပြီးတော့မြို့ကန်တွေကိုဘေးလွရာကိုထွက်ပြေးတိမ်းရှောင်မှုအတွက်သတိပေးမှုတွေရှိနေပါတယ်။စစ်ကောင်စီရဲ့တပ်စခန်းအများစုကို MMDAA နဲ့ပူးပေါင်းတပ်တွေကသိမ်းယူလိုက်နိုင်ပြီးတော့အရှေ့မြောက်တိုင်းစစ်ဌာနချုပ်အနီးတဝိုက်စစ်ကောင်စီလက်ကျန်တပ်တွေကရှိနေသေးပဲလို့မြို့ကန်တွေကပြောပါတယ်။လာရှိုးမြို့ကနောက်ဆုံးအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုငိမ့်ချန်းပြောပြပေးပါမယ်။
ကိုကန့်တပ်ဖွဲ့ MNDAA နဲ့ပူးပေါင်းတပ်တွေဇူလိုင်လ3ရက်နေ့ကစတင်ပြီးလာရှိုးမြို့ကိုထိုးစစ်ဆင်တိုက်ခိုက်နေရမှာဒီကနေ့အထိလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။လောလောဆယ်တယ်လီဖုန်းလိုင်းတွေနဲ့အင်တာနက်လိုင်းတွေပြတ်တောက်နေပြီးဒီကနေ့နောက်ဆုံးရသတင်းတွေအရတော့ဒေသခံတွေကိုလာရှိုးမြို့ကထွက်ခွာဖို့တတိပေးကြေညာတာတွေရှိနေတဲ့အကြောင်းစစ်ရှောင်သူလာရှိုးမြို့ကန်တဦးကပြောပါတယ
်။အဲ့ဒါပြောတာတော့ဒီကတော့ကျင်းနာမယ်အော်နေလို့ပြောတယ်ဘသူကအော်နေတော့မသိဘူးဘယ်မှာဟောသီအော်အော်နေတော့သိကြတယ်တိတ်တာနေပါလားဆိုတော့ဒီကတော့ကျက်ကအနှစ်ပိုင်းပါလိုက်ပေါ်အဲ့ဒါနောက်ဆုံးရတဲ့ပုံစံပဲဆက်စီအလီပီပုံလိုက်နေပြီရတော့ပြောအဲ့ဒါကဘီကချက်မှမသိတဲ့ချက်ပဲ
တနင်္ဂနွေနေ့ကတော့ MNDA တပ်ဖွဲ့ကသူတို့တင်စီထားတဲ့စစ်ကောင်စီရဲ့တပ်ရင်းတွေနဲ့မြို့တော်ခမ်းမနဲ့တခြားအထင်ကရနေရာတွေကိုဓာတ်ပုံရိုက်ကူးပြီးသတင်းထုတ်ပြန်ခဲ့တာတွေရှိပါတယ်။လောလောဆယ်ထုတ်ပြန်တဲ့သတင်းဓာတ်ပုံတွေထဲမှာအရှေ့မြောက်တိုင်းစစ်ဌာနချုပ်ရမခရှေ့မှာရိုက်ကူးထားတဲ့ပုံမပါသေးကြောင်းနဲ့စစ်ရေးအရအချက်အချာကြတဲ့စင်တောင်ကိုတင်းယူသွားနိုင်တဲ့အခြေအနေရှိနေကြောင်းစစ်ရှောင်းနေသူလာရှိုးမျိုးကန်တူကအခုလိုပြောပါတယ
်။ရမခရှေ့မှာကြတာအပေါ်မှာမပါဘူး။တိုင်းတိုင်းကကြာဝေညာလေးကြတော့ဟိုကခြာဆက်ခြေရင်တက်တယ်ပါတယ်ဒီတော့ကတော့ပါသွားတယ်ဘယ်ပါသွားတာလဲပါသွားတာကြီးခုံလိုက်လို့ကြိုက်တာပါညာဆိုတော့ပါတယ်ဘယ်က
စစ်ရှောင်းနေသူတခြားလာရှိုးမျိုးကန်တူကလည်းရမခရှိမှရိုက်ကူးထားတဲ့ပုံမပါသေးကြောင်းနဲ့လာရှိုးမျိုးအခြေဆိုင်စစ်ကောင်စီတပ်ရင်းတော်တော်များများကိုကိုကန်းတက်ကတင်းယူထားပြီးရမခတိုင်းဌာနချုပ်အနီးကစစ်ကောင်စီတပ်တွေသာကျန်တဲ့အနေအထားရှိတဲ့အကြောင်းအခုလိုပြောပါတယ
်မပါဘူးဟုတ်ကြော်လဲအဲ့ဒါတစ်ချက်အခုတောင်းဆိုတစ်ချက်တစ်ချက်ဒီစစ်ကောင်စီမှာမင်းရောဖို့ဒီတင်လေးဘုံမဖုံးပါတယ်ဒီမှာလည်းပါပြီးလို့ပြောရမှာပေါ့တန်ကျက်ကတော့ပါပြီးတော့နော်ပြောမယ်ဆိုရင်တော့အဲ့ finally တော့ right now ပဲပြန်တော့မှာပေါ့
သူအနေနဲ့မင်းညကလာရှိုးမှာကြံနေသူတွေနဲ့အဆက်အသွယ်ရခဲ့ရမှာတော့တိုက်ပွဲအတွင်းထိခိုက်သေးဆုံးသူတွေအများပြားရှိနေတဲ့အကြောင်းအခုလို့ပြောပါတယ
်မင်းကတော့ညမှာတစ်ချက်ရလိုက်တယ်ကြရတဲ့သူကဆက်လာတဲ့လူတွေကပုံလိုက်ရတဲ့နေရာမှာရောက်တော့လဲကျွန်တော်ဆက်တာပေါ့ဆက်လာတော့တော်တော်လေးကိုပြင်ခံနေတယ်ကျွန်တော်တို့ဒီတက်ကတော်ရှိရဲ့ရင်ရင်းရုံရှိရဲ့ပြီးတော့ဒီကျွန်တော်တို့မြို့တော်ဖမ်းမရှိဘူးပြီးတော့ဒီဆက်ပြီးကျိနာတဲ့ white ကိုအလောင်းလေးပုံထားပြရတဲ့ကြရဲ့ပြီးသူအလောင်းလားရင်းနဲ့ကအလောင်းလားဆိုတော့ဘလူးမှမပြောလို့မရတော့ဘူးပေါ့ဟုတ်ကောင်းပါတဲ့ဟာပါခြေတော့ပြင်ပြတဲ့ဟာပြโอ้ตะปังกะซาลีซีรีฮาลีอะปี้อะส่งแม้แต่ดูเยอะดาโดเลย
มะนี่ญั้นนี่บายก็รอลาชูถองปอกปี้อะจินดาฤตอตอแมๆลุ่มหยอดตวาจองแลตะดินนี่ถั่วปอเกบาระดีละ25ရက်นี่ก็รอ MNDA โกกั้นตะพွဲกะอะชีหมี่ยวไตสิทธานาจุกโกเต้งไปแค่ปี้ลาชูမျိုးหาลงวะลุ่มหยอดปี้ผิดจองจินญาเกบาระสิกองสีบักก็รอยามาคะโกเต้งอยู่แลตะดินหามะห่มมันจองต้งเปลี่ยนท้าบาระ28ရက်นี่รงก็รอ UWSA วาตะพွဲฤအင်အားရာနဲ့ချီပြီးလာရှိုးမျိုးရင်းကိုဝင်ရောက်လာခဲ့ပါတယ် UWSA ဝါတက်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကတော့ဝါတက်ဖွဲ့ပိုင်ဆက်ယုံတဲ့ကုမ္ပဏီတွေနောက်ဆက်ဆံရေးယုံမိသားစုတွေလုံခြုံရေးအတွက်လာရောက်တာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီကတော့ဝါတက်ဖွဲ့တွေဝင်ရောက်မဲ့အကြောင်းအသိပေးထားတယ်လို့ပြောဆိုထားပေမဲ့လာရှိုးမျိုးနောက်ဆုံးအခြေအနေနဲ့ပတ်သက်လို့သတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးမင်းညနေပိုင်းကတော့ဝါတက်ဖွဲ့တွေတန်ရန်ကိုပြန်သွားကြောင်းသတင်းတွေထွက်ပေါ်ခဲ့ပေမဲ့လည်း UWSA ဘက်ကတော့အတည်ပြုချက်မရသေးပါဘူးခင်ဗျာ
ဒါကတော့တလာနီးပါတိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးဘက်မှာစစ်ရေးပဋိပက္ခတွေကဆက်ပြီးတော့ပြင်းထန်နေတာကြောင့်မို့လို့မြို့ကန်တွေဘေးလွယာကိုထွက်ခွာကြဖို့တတိပေးနေရတဲ့အခြေအနေကိုငြိမ်းချမ်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်တဆက်သေးပါပဲဒီလာရှိုးမိုးကုတ်ရဲ့တိုက်ပွဲတွေအပေါ်မှာစီရီယန်တပ်မတော်သားတဦးရဲ့အမြင်ဆက်သွယ်မေးမြန်းခန်းကိုတင်ပြပေးကြပါမယ်ရှမ်းပြည်နယ်မြောက်ပိုင်းဘက်ကတိုက်ပွဲတွေမှာစစ်ကောင်စီတပ်သားတွေဘက်ကလက်နက်ချလာတာအပြင်စစ်ကောင်စီကိုပြန်ပြီးတော့တိုက်ဖို့အတွက်တိုင်းရင်းသားနဲ့တော်လှန်ရေးပူးပေါင်းတပ်တွေနဲ့ပူးပေါင်းလာတဲ့အခြေအနေကိုကြည့်မယ်ဆိုရင်မြန်မာစစ်ကောင်ဆောင်တွေရဲ့ကိုကြိုးစည်းဝါအတွက်သူတို့ကိုအတုံးချခံနေရတယ်ဆိုတာကိုစစ်ကောင်စီတပ်သားတွေသဘောပေါက်လာတာဖြစ်တယ်လို့ CDN တပ်မတော်သားကိုနောင်ရိုးက VOA မြန်မာပိုင်းကိုပြောပါတယ်။ထိုင်းမြန်မာနယ်စပ်အခြေစိုက် CDN တပ်မတော်သားတွေဖွဲ့စည်းထားတဲ့ပြည်သူပန်းနိုင်အဖွဲ့တာဝန်ခံကိုနောင်ရိုးကိုလာရှိုးမိုးကုတ်တိုက်ပွဲနဲ့ပတ်သက်ပြီးတော့သဘောထားအမြင်မတ်ရင်ချင်းနိုင်ကတွေ့ဆုံမေးမြန်းထားပါတယ်
။အခုဆိုရင်ဘျူဟာမြောက်အရေးပါတဲ့လာရှိုးနောက်ကုမိုးကုတ်ကို MNDA တို့ DNL တို့ဒီညီနောင်မဟာမိတ်အဖွဲ့တွေနဲ့တော်လှန်ရေးတပ်ပေါင်းစုတွေပေါ့နော်အင်အားစုတွေကဟိုထိမ့်ချုံနိုင်ပြီဆိုပြီးတော့သူတို့ကြေညာထားတယ်ပေါ့နော်။တစ်ဖက်မှာတော့လေစစ်ကောင်စီကနေပြီးတော့သူတို့ဆက်ပြီးတော့တိုက်နေစေဒါမျိုးတွေကိုထိန်းချုပ်နိုင်တာမဟုတ်ဘူးဆိုတာမျိုးလဲပြန်ပြီးတော့ညင်းဆို့ထားတာလည်းရှိတော့အဲ့ဒီအခုဒီလာရှိုးတို့မိုးကုတ်တို့ကိုဟိုတင်ပိုက်ထားနိုင်ပြီဆိုတော့အနေထားဘောဘယ်လိုမြင်လဲရှင
်ဟုတ်ကဲ့မဟုတ်ကဲ့အခုဒီ127ဆစ်စင်ဒုတိယလမ်းစတင်ပြီပေါ့နော်ဒီရက်တလာမပြည့်သေးခင်မှာပဲကျွန်တော်တို့ဒီပြီးခဲ့တဲ့ရက်ပိုင်းရပဲပေါ့နော်ကျွန်တော်မိုးကုတ်ကိုဒါတမျိုးလုံးနီးပါးကိုတော်လိုင်းရဲ့ဒီ DNA ဥဆောင်နဲ့တော်လိုင်းရဲ့အင်အားစုတွေကထိန်းချုပ်တင်ပေးသွားနိုင်တဲ့အနေအထားကိုကျွန်တော်တွေ့မြင်ခဲ့ရတယ်ပြီးခဲ့တဲ့အခု25ရက်နေ့ရပဲပေါ့နော်ဒီ MNDA ကုကန်တက်မတော်ဥဆောင်နဲ့ပူပေါင်းတစ်ဖွဲ့တွေကဒီလာချိုးမှာအထူးအကြဆုံးဖြစ်တဲ့ဒီစစ်ကောင်စီရဲ့ရမကစစ်ဌာနချုပ်ကိုသူတို့တင်ပေးရရှိပြီးပြီမြို့ထဲကိုလည်းအချင်းလေးလေးလှုပ်ဆောင်နေပြီဆိုပြီးကျွန်တော်သတင်းတွေကြတိကြရာရှိတယ်ပေါ့နော်ထုတ်ပြန်ကြတယ်အလားတူဒီဘက်တစ်ဖက်မှာလည်းစစ်ကောင်စီကလည်းဒါမကြသေးဘူးသူတို့ခုခံစစ် လှုပ်ဆောင်နေတယ်ဘယ်ဖြစ်တယ်ဆိုတာကိုသူတို့ပြောသွားတဲ့အခြေအနေပေါ့နော်သို့တော့စီရေးအခြေအနေတွေအရွေးအခြေအနေနဲ့မြေပြင်ရဲ့စီရေးသတင်းအခြေအနေတွေကိုသုံးသပ်ကြည့်ရမယ်ဆိုရင်ဒါကျွန်တော်တို့ဒီကိုကတ်တက်တီဟာဒီရမကစစ်တပ်နာချုပ်ကိုထဲကိုတော့ထုတ်ဖော်ဝင်ရောတိမ်ပရရှိတယ်ဆိုတဲ့အနေထားကကျွန်တော်တို့ဒါအတီးပြူဟာနော်ဟိုဒါပြောလို့ရတယ်ပေါ့တို့တော့လေနားချွတ်တမျိုးလုံးထိချွတ်နိုင်တဲ့အခြေအနေဆိုတော့ဒါချုပ်တွင်းနေစေဖြစ်တယ်ဒီတိုင်းစစ်ဌာနအကြီးဆုံးစစ်ဌာနချုပ်တော့တို့ထုတ်ဖော်ဝင်ရောတိမ်ပိတ်သွားနိုင်ပေါ့နော်တို့တော့ဘေးနံတက်ဒီမှာရှိတဲ့ပြောင်းကျင်းနေတဲ့စစ်ကောင်စီတက်ဒီယူရင်းတိုက်ပွဲဒီမှာတော့အနေကြီးထိတွေ့မှုအခြေအနေတွေကတော့ခြေကောင်းခြေနေမယ်တို့တော့တေချာတာတော့ဒီနားချွတ်မျိုးတစ်ခုလုံးကိုတို့ဂျပန်အတွင်းအခြေအနေထုံချွတ်နိုင်မယ်အခြေအနေမှာရှိနေတယ်ဆိုတော့ကျွန်တော်တို့ပြောလို့ရနိုင်တယ်ပေါ့နော်နောက်တစ်ခုကဒါမိုးကိုမျိုးရတဲ့တို့ဒီဒီ TNL ရေးဥဆောင်တဲ့ကျွန်တော်နော်မိုးကိုပြူဟာအပါဝင်တဲ့ပူပေါင်းတစ်ဖွဲ့တွေကအပြင်းနဲ့ထိုးစစ်ဆင်နေတာတမျိုးလုံးထိချုံနိုင်ဖို့အတွက်လှုပ်ဆောင်နေခဲ့တာပေါ့နော်အဲဒီမှာပဲအကြီးဆုံးစစ်ကောင်စီရဲ့မိုးကိုပြူဟာကိုလည်းဒါတို့အသိပ္ပယ်ရရှိပြီးဖြစ်တဲ့အတွက်ဒါမိုးကိုတမျိုးလုံးကိုတို့အသိပ္ပယ်ရရှိပြီးလို့ကျွန်တော်တို့ပြောလို့ရတယ်အကျဉ်းကြံတာဟိုပေါ့နော်ဒီစုဖွဲ့တပြည့်တော်တဲ့အဖွဲ့တွေတချို့တစ်ခါအနေငယ်တွေဟိုဒါနေမျိုးရှင်းလင်းတွေနေမျိုးအလုံးစုံထိချုံနိုင်ဖို့ပြင်ဆင်လုပ်ဆောင်မှုအနေချင်းတာဆက်လုံနေတဲ့အနေအထားမျိုးလို့ကျွန်တော်တို့ပြောလို့ရတယ်။စီရေးရဆိုရင်တော့ဒါမုတ်ကုတ်ကိုလည်းတို့အပြည့်အဝထင်ကျုံချချသွားပြီလို့တော့ကျွန်တော်တို့ပြောလို့ရပါတယ်။ဟုတ်ကဲ့
။ဟုတ်ကဲ့။လာရှုံးမှာရှိတဲ့ဒီစစ်ဌာနချုပ်ပေါ့နော်။အဲ့စစ်ဌာနချုပ်ကိုဒီတိမ့်ပိုက်ထားနိုင်ပြီဆိုတဲ့အနေအထားမှာဒီစစ်ကောင်စီရဲ့ဆိုတော့တပ်သားတွေပေါ့လေ။အဲ့တော့သူတို့တွေကဒီလိုပဲပြန်ခုခံနေဆိုတဲ့အနေအထားမှာတကယ်ကိုဥပမာ MNDA တို့ဒီတော်လှန်ရေးတပေါင်းစုတွေဘက်ကအင်အားပါလို့လားဒါမှမဟုတ်ရင်ဒီစစ်ဌာနချုပ်ဝင်ရှိစစ်ကောင်စီတပ်သားတွေဘက်ကဟိုဆက်လက်ပြီးတော့ခုခံမနိုင်ခုခံစွမ်းမရှိတော့လားဘလို့ပုံစံမျိုးကြောင့်ဒီစစ်ဌာနချုပ်သူတို့ထိန်ချုပ်နိုင်တယ်လို့သုံးသပ်လဲရှင
်ဟုတ်ကဲ့ဒီလိုမျိုးပေါ့နော်ဒီလာချုပ်ကိုဒီကျွန်တော်တို့အပြင်းထန်ဝင်းရဟိုဒီထိုးသစ်စင်တွေလုံးမှာပဲဒီတိုင်းစစ်တပ်ချုပ်တို့ကလည်းဂျပန်အတွင်းကျွန်တော်တို့ထိုးပေါက်သိမ့်ပိုက်နိုင်တယ်ဆိုတော့သိကြတယ်ဒီထဲမှာရှိတဲ့စစ်ကောင်စီတပ်အင်အားတွေဒီကျွန်တော်လက်နက်ချတဲ့အနေအထားတွေဆက်တွေ့ပြီးတော့အလင်းဝင်ရပူပေါင်းမှုအနေထားတွေဒီအခြေအနေတွေအခြေအနေလေတို့ဟိုတော့ကျွန်တော်တို့ဒါသုံးသပ်လို့ရတယ်ပေါ့နော်တို့တော့လည်းတက်ဆိုင်ရတော်တိုင်းရင်ရသူရတော့အခြေအနေတွေကချုပ်ထွင်းနေစေဖြစ်တဲ့အတွက်တေဝင်ထုတ်ပြန်တာမျိုးတော့မရှိသေးဘူးပေါ့နော်တို့တော့ဒီစစ်ကောင်စီတပ်ခဲ့အနေထားကိုကြည့်မယ်ဆိုရင်ဒါသူတို့ခုတိုင်နဲ့ပူပြီးတော့သိရှိနားလည်လာတယ်မြေပြင်မှာဒီတော်တိုင်းအင်အားတွေတွေသူတို့ဘလို့မှဆက်လက်ခုခံနိုင်စွမ်းမရှိတော့ဘူးဆိုတော့သူတို့နားလည်လာနိုင်တယ်လို့ကျွန်တော်တို့ပြောလို့ရတယ်။ဘာလို့လဲဆိုတော့ပြီးခဲ့တဲ့ရပိုင်းကပဲဒါဒုတိယဘုံမူကြီးအဆင့်တရားဥဆောင်နေတာဒီစစ်ကောင်စီတပ်ဖွဲ့ဝင်319ဦးဒါဒီပြည်ရဲ့ဂျပန်အတွင်းကပဲဒီကိုကတ်တက်မလို့စီကိုကျုံနဲ့ဆက်သွေးပြီးတော့အလင်းရောပူပေါင်းခဲ့တဲ့အနေအထားမျိုးတွေကျွန်တော်တွေ့ရတယ်ပေါ့နော်ဒီအချိန်နဲ့တက်ရောက်မှုကလည်းဒီတိုင်းစစ်ဌာနချုပ်တွေမှာရှိတဲ့စစ်ကောင်စီတက်ပွင့်တွေပေါ်မှာအများကြီးလွှမ်းမိုးတက်ရောက်မှုကြည့်မယ်လို့ကျွန်တော်နားလဲတယ်ပေါ့နော်နောက်တစ်ချက်ကလည်းကျွန်တော်ကြားနေရတာသူတို့တက်ဖွဲ့ဝင်အောက်ခြေဒီအရာရှိစစ်စီတွေခြားထဲမှာဟိုဒီစစ်ကောင်းဆောင်တွေဟာသူကိုကျူးစီဝဲဝဲတည်တယ်သူတို့ကိုထိုးကျွေးနေတယ်အနောက်ကိုစည်းနေတယ်လို့သူတို့ပို့ပြီးတော့ဟိုပို့ပြီးတော့မချေနှံ့မှုတွေတိုးပွားလာတယ်ဒီဘောနော်လက်မခံမှုတွေပို့တိုးပွားလာဒါကြောင့်ဒီဒီတော်လိုင်းညာစုတွေနဲ့ဆက်သွေပြီးတော့အလင်းဝင်ရောက်ပူပေါင်းတော့ဟိုလက်နက်ချပြီးတော့ဒီဟိုဟိုဘောနော်အလံပြူတော်လက်နက်ချတာပြီးတော့ဒီတချို့ဒလီလဲဒီဟိုကစင်ကလေးထွက်ပြေးနေတဲ့အနေအထားတွေလည်းကျွန်တော်ကြားရတယ်ဘောနော်တိုးတော့အများပြားကတော့ဒီလက်နက်ချအတင်းဝင်တဲ့ဟာတွေအလံပြူတော်ဟိုဒီဟိုအလုံးရောပူပေါင်းမှုတွေချိနေတယ်ဆိုတော့ကျွန်တော်တို့ပြောလို့ရတယ်။ဒါကလည်းတိတ်ပြီးတော့မထူးဆန်းပါဘူး။သူတို့ကိုယ်တိုင်ပို့ပြီးတော့စစ်တပ်ရဲ့အခြေအနေကိုပို့နားလည်လာတယ်။ဒီစစ်ကောင်းဆောင်တွေအတွက်သူတို့စတိအသုံးချမခံတော့ဘူး။သူတို့ဓာတ်ချအခြေအနေမှာဒါဟာလာဟိုဟိုပို့ပြီးတော့စစ်တပ်ရဲ့တပ်တွင်းအခြေအနေတွေအထောက်အဖိနှိမ်မှုတွေဒီဟိုဘောနော်ဒီစစ်ကောင်းဆောင်တွေရဲ့ကိုကျူစာအသုံးချမလို့ပို့ပြီးသိမြင်နားလည်လာနေတဲ့အခြေအနေကိုရောက်လာပြီလို့ကျွန်တော်တို့ပြောလို့ရတယ်။ဒါကြောင့်လည်းဒီလိုအနီးကတိုက်ပွဲတွေအခြေအနေတွေဖန်တီးလာတဲ့အခါမှာတော်လိုင်းအင်အားစုတွေနဲ့ဆက်သွယ်ပြီးတော့အလုံးငင်းရောက်ပူပေါင်းမှုတွေပုံပုံများပြားလာခြင်းဖြစ်တယ်လို့တော့ကျွန်တော်ပြောလို့တယ်ပေါ့နော်နောက်တစ်ချက်ကလည်းတော်လိုင်းအင်အားစုတွေဘက်ကလည်းဒီစစ်ကောင်စီတပ်ဖွဲ့ဝင်တွေအနေနဲ့ခုခံတိုက်ခိုက်ဝင်ခုခံတိုက်ခိုက်ခြင်းပြုကြဖို့နော်ရုံဝင်ကြီးနဲ့သူတို့စီကိုဆက်သွယ်အလင်းဝင်ရောက်ကြဖို့အလင်းဝင်ရောက်တဲ့လူတွေလည်းသူတို့လုံတော့တဲ့အာမခံချက်တွေကွန်ပျူတာမှုတွေပေးမယ်ဆိုတဲ့အာမခံချက်ထုတ်ပြန်ချက်တွေလည်းအခြေပြပြလုံဆောင်လာတဲ့အခါမှာဒီလိုအခြေအနေတွေပို့ပြီးတော့ကျွန်တော်တွေ့မြင်လာခြင်းဖြစ်တယ်လို့လည်းကျွန်တော်ပြောလို့ရတယ်ပေါ့နော်
ဒါကတော့ရှမ်းပြည်နယ်မြောက်ပိုင်းဘက်ကစစ်ရေးပြည်ပခအခြေအနေစီဒီအမ်တပ်မတော်သားတယောက်ရဲ့အမြင်သုံးသပ်ချက်ကိုထိုင်းမြန်မာနယ်စပ်အခြေစိုက်စီဒီအမ်တပ်မတော်သားတွေဖွဲ့စည်းထားတဲ့ပြည်သူ့ပန်းနိုင်အဖွဲ့တာဝန်ခံကိုနောင်ရိုးကိုမဲ့ရင်ချင်းနိုင်ကတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာပြည်တော်ကမိုးများရေကြီးမှုတန်းကိုပြည်သူတွေရင်ဆိုင်နေရတဲ့အခြေအနေကိုတင်ပြပေးချင်ပါတယ်။မကြသေးခင်တုန်းကမိုးအဆက်မပြတ်ရွာသွန်းမှုကြောင့်မြန်မာနိုင်ငံရဲ့နေရာတော်တော်များများမှာရွေလှမ်းမှုတန်းကိုခံနေရပြီးတော့ဘကိုးမြို့ပေါ်မှာဆိုရင်လေလူနေအိမ်တွေလမ်းမော်တွေအထိရေလွှမ်းမှုတွေဖြစ်နေတယ်လို့မြို့ကန်တွေကပြောပါတယ်။နောက်ထပ်လဲမိုးကဆက်ပြီးတော့ရွာသွန်းနိုင်တယ်လို့မိုးလေဝသဌာနကခန့်မှန်းထားတာကြောင့်ပြည်သူတွေစိုးရိမ်နေကြတာဖြစ်ပါတယ်။ရေဘေးသည့်အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုစံကျော်ပြောပြပေးပါမယ်။
ပဲခူးမြို့အနေပိုင်းရက်ွက်တင်မှာဇူလိုင်26ရက်ကစပြီးရေတွေဝင်ရောက်လာပြီးတော့မိုးအဆက်မပြတ်ရွာသွန်းတဲ့အတွက်ဇူလိုင်29ရက်မှာပဲခူးမြို့ရဲ့အဓိကကားလမ်းမတွေပေါ်ပါရေတွေရောက်ရှိလာတာပါ။ပဲခူးချောင်းအနောက်ဘက်ကဇိုင်းကနိုင်းတောင်မြောက်ကျွန်းတရာကလျာဏီနဲ့ပဲခူးချောင်းအရှေ့ဘက်ကကြောက်ကြီးစုရွာတစ်မြို့တစ်စတဲ့ရက်ွက်တင်မှာရေဘေးတန်ခံနေရတာပါ။ပဲခူးမြို့စိုးရင်ရေအမှတ်ထက်120စင်တီမီတာမြင့်တက်နေပြီးကားလမ်းပေါ်ရေလွှမ်းမိုးနေတဲ့အတွက်ဖြတ်တန်းသွားလာတာတွေပိတ်ထားပါတယ်။ပဲခူးမြို့ကရေဘေးသင့်အနေပိုင်းရက်ွက်ကနေထိုင်သူတွေကိုပြောင်းရွှေ့ပေးနေကကဲဆယ်ရေးတွေဆက်လက်လုပ်နေတယ်လို့မြေပြင်မှာကူညီပေးနေတဲ့တာဝန်ရှိသူတူကအခုလို့ပြောပါတယ်
။ဆောင်ရမှာမိုးသားကောင်းသွားတာပေါ့။ဆောင်ရမှာမိုးသားကောင်းတဲ့ခါကျတော့ညောင်ပြောဒီလင်းငါရက်ကလည်းမိုးကချက်တက်ရွာလိုက်တာလေ။ချက်တက်ရွာလိုက်တဲ့ခါကျတော့အပေါ်ကြီးများပြီးတော့အောက်ကိုဆိုးရှင်းလာတဲ့သဘောပါ။တာမန်ထဲတော့နည်းနည်းထူးတယ်လို့ပြောရမှာပါခင်ဗျ။ဒါနဲ့ဟိုအရင်နှစ်အလောက်တော့မဆိုးဘူးပေါ့။အဲ့လိုတော့ပြောရမှာခင်ဗျအရင်နှစ်ဆိုရင်တော့ကျွန်တော်တို့ဈေးပိုင်းတို့ဘာတို့ပါရေတားဝင်သွားတယ်အခုဈေးပိုင်းတို့ဘာတို့မှဆိုလို့ရှိရင်ရေကဆက်ပါးပါးပဲရှိတယ်ဟိုစိတ်အများကြီးတော့မရှိပါဘူးခင်ဗျညာပိတ်ကြဆိုတော့ကျွန်တော်တို့အဲ့ကျွန်းတရာဆက်ချင်ရန်ကုန်မန္တလေးလမ်းမကြီးကသူကကားဖြတ်လို့မရဘူးပေါ့နော်ဟိုအဲ့ဘက်ကျန်တော့ဒါဒီ900လောက်ရောက်တဲ့ဆိုတော့ကားလမ်းပေါ်ကျော်သွားတဲ့ခါကျတော့ကားဖြတ်ဖို့အခက်ခဲရှိရပေါ့ဟိုကားလေးတွေဆိုဘူအန်ရေများတယ်ရေရတားဆီးရခါကျတော့ဆက်ဖို့ရသွားတာလူလမ်းပိတ်ကုန်တာလို့ဖြစ်မှဆိုရတော့ပိတ်ထားလိုက်ကြပါကျွန်တော်တို့ရက်ွက်အတွင်းမှာရှိရဒီမြေနှိမ့်ပိုင်းမှာရှိရဒီလူတွေကတော်တော်များများတော့ပြေထုတ်ပြီးနေပါခင်ဗျအခုဆက်တွယ်လာတဲ့နောက်တစ်ကြံရှိပြီးတော့ဆက်တွယ်လာတဲ့လူတွေရှိနေကျွန်တော်တို့အချိန်ရဲ့စည်းရင်းကျွန်တော်တို့ပြည်သူတွေဆောင်ရွက်နေကြတယ်ခင်ဗျ
ပဲခူးချောင်းမြမှာမိုးရေများပြီးပဲခူးမြို့ရဲ့အဓိကဆယ်ဖြစ်တဲ့ဇောင်းလူဆယ်မှာရေမကျသေးလို့ပဲခူးမြို့ဟာစိုးရိမ်ရေအမှတ်မှာဆက်ရှိနေနိုင်သေးတယ်လို့ခန့်မှန်းထားပါတယ်
။ပဲခူးရေတဲ့အဓိကအကြောင်းရတော့ဟိုချောင်းမြမှာမိုးများလို့အဲ့လိုပဲပြောရမှာအဓိကမင်းကဇောင်းလူဆယ်ကြီးပေါ့ဇောင်းလူဆယ်ကြီးကနှစ်ပေါင်းကြာနေပြီဖြစ်တဲ့အတွက်သူကရေတမန်တိတ်မထိန်နိုင်လွတ်ချတာမဟုတ်ဘူးသူကအော်တိုကျော်ကြနေတာကျော်နေတာအဲ့လိုကြပေါ့အဓိကပဲခူးရေကြီးရပေါ့ဆောင်မှာရေကဒီနေ့တက်ပြီးရင်မလက်ပံတော့ဆိုပြန်ဆင်းသွားပြီဒါပေမဲ့ဆောင်သူမှာအခုဖြစ်နေတာ25 26 29 28 29ရက်ထိကိုကျော်လိုက်တက်လိုက်ကျော်လိုက်တက်လိုက်ပဲဖြစ်နေဆိုတော့အခုဒီဆောင်သူမှာရေတက်လိုက်ကျလိုက်ဖြစ်နေတဲ့အတွက်စိုးရင်ရတယ်လို့ကျွန်တော်အနေနဲ့ယူဆ
လာမယ့်ရက်တွေမှာမိုးဆက်လက်ရွာသွန်းနိုင်တဲ့အတွက်ရေထက်တက်နိုင်တယ်လို့လည်းမိုးဇလပညာရှင်တွေကခန့်မှန်းပါတယ်။ပဲခူးမြို့အခြေအနေနဲ့ပတ်သက်ပြီးမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကပြောရေးဆိုခွင့်ရှိသူကအခုလိုပြောပါတယ်။
ဒီကြားထဲကလည်းတော့တက်အောင်မယ်။ဖက်နေနေတက်အောင်။ပြောရရင်မိုးကဒီဩဂတ်လရေ၃ရက်လောက်မှပြန်ဆော့ရောမှာ။ဒီကြားထဲတော့ရွာတော့ရွာနေ။ဒီရက်တွေကမိုးသုံးလေးအဲ့ရဲ့ရွာတယ်အဲဆိုတော့ချိန်မှရှိတဲ့ဒီတော်တော်ဘုရားဆိုရင်ဒါကျောင်းသူပတ်စံတာလေးယူတယ်။ဘုရားတိုင်းထဲမှာကျောင်းသူရဲ့သူ့ရဲ့ဒီဘုရားကြီးရဲ့ဆင်းဝင်တဲ့နေရာဒီမှာမိုးပြားတာပေါ့။မိုးပြားတော့ဒီတက်တာပေါ့နော်။ဘုရားကြီးဒီအရာကများမိုးရယ်ဒီလိုရောက်တော့ဒါဒီအချိန်မှဖြစ်ပါဘူး။အမိုးရောမှာပဲမိုးပါသွားမှာပဲဒီကပြောနေကြလောက်တဲ့ပိတ်ပြည်ပြန်ရှိလို့ခံစားလို့ရပါတော့ဒီကအော်တိုဘားမှာဖြစ်တဲ့လူကြီးကြီးကအဆိုင်နေတယ်အဲ့ဒါတော့သဘောကိုဆယ်ရီကဆယ်ရီရဲ့ဆယ်ရီကြောင့်လည်းပါတာနော်ဆယ်ရီကမနေ့ကတော့ဒီနေရာကြီးအမီမျိုးဖြစ်မဲ့ဆိုတော့အမီမျိုးရေရှားမဲ့ဆိုတော့ဒီစုရတယ်နော် ဆူဆူချတဲ့အချိန်မှာဆယ်ထဲမှာရေးပြည့်နေတဲ့အချိန်မှာအဲ့အော်တိုဝါထဲမှာဘဝတော်တော်များများရွာလိုက်တော့ဒီရှမ်းက
ပြီးခဲ့တဲ့2023ခုနှစ်တုန်းကပဲခူးမြို့အထင်ကြီးနေရာတွေမှာရေနှင်းမြုပ်တဲ့အထိရေဘေးဆူဆူဝါးဝါးခံစားခဲ့ရပါတယ်လက်ရှိပဲခူးမှာရေဘေးကက်ဆယ်စကန်20ကျော်ဖွင့်လာပြီးတောင်းနဲ့ချီတဲ့ဒေသခံတွေရေဘေးတင့်နေတယ်လို့အလဲတန်းစာမေးပွဲတွေလည်းနောက်ဆုတ်ထားပါတယ်ပဲခူးချောင်းဘေးမှာရှိတဲ့ဈေးကြီးတဲ့ရေဝင်ရောက်တာတွေရှိနေတဲ့အတွက်ဈေးကိုလည်းပိတ်ထားပါတယ်ကုညီကက်ဆယ်ရေးဆောင်ရွက်နေသူတွေရှိပေမဲ့လူဦးရေများပြားလို့ရေနဲ့အစားအသောက်တွေလိုအပ်နေတယ်လို့အနေပိုင်းရက်ကွက်မှာနေထိုင်သူတွေကိုလည်းရေဘေးလွှတ်ရာပြောင်းရွှေ့ပေးနေရပါတယ်ခင်ဗျာ
ဒါကတော့ပဲခူးမြို့အပါအဝင်မြန်မာနိုင်ငံရဲ့နေနေရာတော်တော်များများမှာမိုးများရေကြီးပြီးတော့ရေလွှမ်းမိုးမှုဘေးဒဏ်ခံနေရတဲ့အခြေအနေကိုစံကျော်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့သတင်းပေးပို့ချက်ဒီကတော့ဒီလောက်ပါပဲမကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာယူဝတ်မှာတော့ဆက်သွယ်မေးမြန်းခန်းစီးပွားရေးကဏ္ဍလူမှုရှုခင်းနဲ့ဒီသတင်းတွေကိုစူးစီးတင်ပြပေးမယ့်အစီအစဉ်တွေရှုစားနာဆင်ရဖို့ရှိပါတယ
် VOE အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနာဆင်ကြည့်ရှုနိုင်ပါတယ်view မြန်မာပိုင်း youtube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
်မင်္ဂလာညချမ်းပါသောရရှင်များရှင် voa မြန်မာပိုင်းရဲ့2024ခုနှစ်ဇူလိုင်လ29ရက်တနင်္လာနေ့ညချမ်းမြန်မာဘာသာစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလှိုင်းဒိုမီတာ51 kHz 9885စနေတနင်္ဂနွေမှာတော့လှိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနာယူဝတ်မှာတော့ထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍနဲ့လူမှုရှုခင်းအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့ဆက်သွယ်မေးမြန်းခန်းကိုထုတ်လွှင့်ပေးခြင်းပါတယ်။အာရခတက်တော် AA အနေနဲ့တော်လှန်ရေးကာလမှာအင်အားကိုအသုံးချပြီးတော့နိုင်ငံရေးကစားမယ်ဆိုရင်စိုးကျိုးဖြစ်သွားနိုင်ပါတယ်လို့ချင်းကောင်းဆောင်တူဦးကသတိပေးပြောဆိုလိုက်ပါတယ်။ချင်းလက်နက်ကိုင်းတော်လှန်ရေးတပ်ဖွဲ့တွေကြားမှာလည်းအချင်းချင်းပစ်ခတ်မှုတွေဖြစ်လာမယ်ဆိုရင်နောင်ဖြစ်လာနိုင်မယ့်အကျိုးဆက်တွေကိုထည့်သွင်းစဉ်းစားဖို့လိုတယ်လို့လည်းသတိပေးပါတယ်။တော်လှန်ရေးတပ်ဖွဲ့တွေကြားစုစည်းမှုနဲ့ဆက်ဆံရေးအနေအထားအပေါ်မှာချင်းပြည်အစိုးရအဖွဲ့နိုင်ငံသားရေးဝန်ကြီးလက်ဖြင့်ပြောရေးဆိုခွင့်ရှိသူလည်းဖြစ်တဲ့ဒေါက်တာရွှေခါကို VOA မြန်မာပိုင်းကကိုငိမ့်ချဲအေးကဆက်သွယ်မေးမြန်းထားတဲ့ဒုတိယပိုင်းကိုရှုစားနာဆင်ပါရှင်
။ကျွန်တော်နားလည်သလောက်တော့အဖွဲ့အစည်းအားလုံးကဆက်နာသိမ်းမှုကိုဆန့်ကျင်ကြတဲ့ Federal ပြည်ထောင်စုစီတွားကျင်ကြတယ်ပေါ့နော်။အဲ့တော့အဓိကဘာညှိနှိုင်းများဖြစ်နေလဲ။နောက်မှပေါင်းစည်းဖို့ဆိုရင်ဘာတွေလုပ်နိုင်မှာများ
။ဒီနံပါတ်1ကတော့ political issues ပေါ့။ political issue လို့ကျွန်တော်ပြောချင်တဲ့ဟာကအရင်ကတည်းကနေရှိနေတဲ့နားလေဘလွဲမှာမဟုတ်အဲ့ဒါလိုရှိတယ်ဒုတိယအနေနဲ့တော့ state institution တွေဖြစ်တဲ့ဥပမာဒီအုပ်ချုပ်ရေးဥပဒေပြုရေးတရားစင်ရေးပြီးတော့ဒီ political leading institution အဲ့ဒါတွေလုပ်တဲ့အချိန်မှာအမင်တွေကမတူတာလို့ရှိတယ်ဥပမာဖြင့်အရင်တော့ရှိခဲ့တဲ့မြို့နယ်ကုကုကိုသူတို့ base လုပ်ပြီးတော့ဒီ stateinstitution တွေကို bill of rights ဒါမဲ့အခုနှွေးပေါ်ဟန်ကြီးပေါ်ပေါ်လာပြီးတဲ့နောက်ပိုင်းမှာအဲ့ဒီမြုပ်နယ်ကုခုကိုလက်မခံတော့ဘဲနဲ့အဲ့ဒီကုခုကကျွန်တော်တို့ကို reflection မလုပ်နိုင်ဘူးကျွန်တော်တို့ effective မဟုတ်ဘူးတကယ် represent မလုပ်နိုင်ဘူးဆိုပြီးတော့ပြောလာပြီးတော့မှဘီဒီယိုချုပ်ကြီးကလက်နက်ကန်ဖွဲ့စည်းကရှိလာတာရှိတယ်ဆိုတော့အဲ့ဒါကိုမိကြပါဆိုတော့မိခိုင်းတဲ့ချင်းချင်းဒါမဲ့နောက်ဆုံးကျတော့အများစုကတော့အခုလက်ရှိသူတို့ရှိနေတဲ့ဟာနဲ့တွားချင်တယ်မြို့နယ်ကုကုနဲ့တွားချင်တော့ဆိုတော့အဲ့ဒါဟာတွေကိုလက်မခံနိုင်တဲ့ဟာက one of the main reason အဓိကအကြောင်းအရာဖြစ်တယ
်ဟုတ်ကဲ့ညညှိနှိုင်းလို့ရောရနိုင်တဲ့အနေအထားရှိလားဗျ
ပါသာကြီးမှလည်းဒါတို့ကြုံခဲ့ဒါမဲ့နောက်ပိုင်းကျတော့ဒါဒီဖြစ်တည်မှု evolving process နဲ့တွားလာတဲ့ခါကျတော့နောက်ဆုံးကျတော့သူတို့အေးချမ်းချမ်းပဲနှစ်ဖက်စလုံးနားလည်မှုရှိရှိနဲ့ဒီလိုမျိုးလောက်ချပြီးတော့ဖြစ်လာဆိုတော့ကျွန်တော်အမြင်မှာတော့အဲ့ဒါကအချင်းချင်းဆွေးနွေးချတိုင်ပြချစကားပြောချအဲ့ဒါဆိုလို့ရှိရင်တော့ဖြစ်လာမယ်လို့ကျွန်တော်တို့ပြောလင်းပါတယ
်အစိုးရတရားအနေနဲ့ဖွဲ့စည်းထားတဲ့ဖွဲ့စည်းတရားဖြစ်နေတဲ့အစိုးရဖြစ်တောင်းဝယ်ယူမဲ့လူတရားအနေနဲ့ဆိုတော့ခုအောက်မှာဒီလိုမျိုးခုတရားရည်တည်မှုတရားဖြစ်တည်မှုလေးနဲ့ရည်တည်နေတဲ့အဖွဲ့တွေကိုအတိမတ်ပြုတယ်ဆိုတော့သဘောလို့ကျွန်တော်တို့ပြောလို့ရလာမယ
်ဒါ facts လေးတရားရည်တည်မှုဆိုတာထက်ဒီလိုအတိမတ်ပြုတယ်မပြုဘူးဆိုတာထက်ဒီလူမျိုးဖြစ်တဲ့ဟာကိုကျွန်တော်အနေနဲ့အတူတကွလှုပ်နိုင်တဲ့ရန်တရားဖြစ်လာအောင်နှစ်ဖက်စလုံးမှာတာဝန်ရှိတယ်အဲ့လိုလိုကျွန်တော်ခံယူပါတယ
်လက်တွေ့မြေပြင်မှာ လက်နက်ကင်ဖွဲ့ခြင်းတွေဖြစ်တော့ကြတော့အထီးတွေ့မှုတွေဖြစ်လာတာမျိုးတွေဖြစ်လာမှာကိုအဲတချို့စိုးရိမ်ကြတာရှိပါတယ်ဗျ။အဲ့တော့တကယ်အဲ့လိုမျိုးလက်နက်ကင်ဖြည့်ရှင်းကြတဲ့အဆင့်ထိမရောက်နိုင်အောင်ဘယ်လိုမျိုးကြိုတင်ပြီးတော့ပြင်ဆင်ထားလဲကာကွယ်ထားလဲဗျ
။ချင်းချင်းကြတဲ့မှာလက်နက်ကင်ပြိပခဖြစ်လာပြီဆိုလို့ရှိရင်အားလုံးကဒီနားလေကြလိမ့်မယ်ထင်ပါတယ်။ဘာဘယ်လိုအကျိုးဆက်ပြီး consequences တွေဖြစ်လာနိုင်မလဲဆိုတာဟာဘာပဲဖြစ်ဖြစ်ကျွန်တော်တို့လက်နဲ့ကင်ဒီအချင်းချင်းပြကတဲ့ပြဿနာအဆင့်ချမရောက်အောင်ဒီနှစ်ဖက်စလုံးကတတိရှိရှိနဲ့ရှောင်လွှဲပြီးတော့ဟိုဆွေးနွေးတဲ့မိလာနဲ့ကျွန်တော်တို့အာတောင်းနိုင်အောင်ကြိုးစားဖို့အဓိကဖြစ်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်ဒါမှမဟုတ်ဘဲနဲ့ငါသာမန်ဒီအဲငါပြောတာသာဟုတ်ပြီဆိုတဲ့ပုံစံမျိုးနဲ့တွားလို့တော့မရဘူးပေါ့လက်နဲ့ကင်ပြပကတာပြပြတော့အချင်းချင်းပြမယ်ခတ်မယ်ဆိုလို့ရှင်ဖြစ်လာမယ်အကျိုးဆက်အဲ့ဒါကိုအသေးချစဉ်းစားပြီးတော့ကင်တွယ်လက်မယ်ဆိုလို့ရှိရင်ဒါကျွန်တော်တို့အချင်းချင်းကြတဲ့မှာဒီပြခတ်မှုကတော့ဒီအဆင့်ထိတော့ရောက်လာမယ်လို့ကျွန်တော်မယူဆပါဘူ
းအရခတက်တော်ပေါ့နော် AA နဲ့ပတ်သက်ပြီးတော့ဆက်ပြီးနေချင်ပါတယ်ဗျာအထူးသဖြင့်ကျွန်တော်နားလည်သလောက်ဆိုရင်တော့ပေါ့နော်ဒီအချင်းအဖွဲ့အစည်းတွေကြာမှာပဲပြီးတော့ဝင်းကြီးကိုယ်တိုင်လည်းအရင်interview မှာပြောဘူးလေလို့ကျွန်တော်နားလည်ပါတယ်ဒီ platform နဲ့ပတ်သက်ပြီးတော့ပေါ့နော်အာဒီ ARK တက်တော်နဲ့ပိုင်ဆိုင်မှုကိစ္စကဆွေးနွေးစရာညှိနှိုင်းစရာမျိုးတွေဖြစ်လာနိုင်တဲ့အခြေအနေရှိတာပေါ့နော် name change နဲ့ထိဆက်နေတဲ့ဒိုင်းသားဖွဲ့ခြင်းတွေလည်းဖြစ်တယ်ပေါ့နော်အဲ့တော့ရေရှည်မှာဆိုရင်ပေါ့နော်အဲဘယ်လိုမျိုးရေရှည်မြင်နေဆိုရင်ညှိနှိုင်းတာမျိုးအထူးတကားတတွဲတာမျိုးပေါ့နော်ဖြစ်လာနိုင်တဲ့အနေအထားမျိုးဖြစ်အောင်ဘာတွေလှုပ်ဆောင်ဖို့လိုနေတယ်လို့ထင်လဲ
ဒီလိုမျိုးတော်ဟန်လုံနေတဲ့အချိန်မှာနံပါတ်1နဲ့တစ်ဖက်နဲ့တစ်ဖက်ကြားမှာအငင်းပွားနိုင်တဲ့ဟာပြီးတော့အမင်းကိုယ်လုံးဖြစ်ပေါ်လာနိုင်တဲ့ဟာပြီးတော့ထိတ်တိတ်မှုဖြစ်လာနိုင်တဲ့ကိစ္စအကြီးအကိစ္စတွေကိုလောလောဆယ်မှာတော့ရှောင်ရှားဖို့တဲ့အဲ့လိုမရှောင်ဘဲနဲ့ mic is right ဒီငါးစင်တက်တာလို့လို့ရတယ်ဆိုတော့ပုံစံမျိုးနဲ့ဒီနေ့ဖြစ်ပေါ်နေတဲ့နိုင်ငံကြီးကိုကစားမယ်ဆိုလို့ရှိရင်ဒီနှစ်ဖက်စလုံးအတွက်ကောင်းချူတဲ့ဆိုးချူကဖြစ်သွားလိမ့်မယ်ဆိုတဲ့အဟောင်းကျွန်တော်ပြောချင်ပါတယ်နံပါတ်1နံပါတ်2ကတော့ကျွန်တော်တို့ဒီနေ့ဒီချိန်ကလူတွေအကုန်လုံးကဒီမိုကရေစီလို့ပြောကြတယ်ပြောချင်တဲ့ဟာကဒီနေမေရီဘာရီကိစ္စနဲ့ပြောတဲ့အခါမှာလဲအဲ့ဒီနေမေရီအချိန်မှာရှိတဲ့လူထုတွေရဲ့စန္ဒအဲ့ဒီစန္ဒကိုကြော်လွန်ပြီးတော့ကျွန်တော်တို့ဘာမှလုံးလို့ရမှာမဟုတ်ဘူးအဲဒီစန္ဒကိုကြော်လို့ပြတော့လုတ်တယ်ဆိုလို့ရှိရင်ကိုယ့်အနေကိုပြဿနာတိုက်ဝေတာနဲ့အထူးထူပဲဖြစ်ပါတယ်ဆိုပြီးတော့ပဲကျွန်တော်သုံးသပ်ပြောပြချင်ပါတယ
်ဟုတ်ကဲ့အဲ့ဒါဆိုရင်ကျွန်တော်တို့ဆက်လက်ပြီးတော့ဒီကိုယ်နဲ့လည်းပြည်တွင်းဖက်နဲ့နေချင်းဆက်ဆက်နေတယ်ပေါ့နော်ကျွန်တော်ပြည်မအတွင်းကဒေါ်လာရင်းအင်အားစုတွေပေါ့အထူးဖြစ်တော့စကိုင်းတိုင်းနေရဒေါ်လာရင်းအင်အားစုတွေမကွေးတိုင်းနေရဒေါ်လာရင်းအင်အားစုတွေပေါ့နော်ဒါနဲ့ချိတ်ဆက်ချောင်းဆောင်ရွက်မှုအနေထားကောဝန်ကြီးအများပြည်သူကိုချပြလို့ပြောပြလို့ရသလောက်အနေထားပြောပြလိုက်ပါမယ
်။ဟိုကျွန်တော်တို့အစကတည်းကနေမြေယူတော်လိုင်းစပြီးတော့အဲ sorry မြေယူတော်လိုင်းမစခင်ကတည်းကနေကျွန်တော်တိုင်းသားတွေထက်မှာဟိုဆွေးနွေးရတွေအလွတ်တဘောဆွေးနွေးရတွေရှိခဲ့တယ်။အဲ့ဒါတွေတော့ဗာလဲဆိုတော့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကကိုယ့်လူမျိုးကိုကာကွယ်မယ်ကိုယ့်နေမယ်ကိုကာကွယ်မယ်ဆိုတော့ဟာပဲကျွန်တော်တို့လုပ်ခဲ့တယ်။အဲ့ဒီ stage နဲ့ပဲသွားလိုက်တော့ကျွန်တော်တို့ကမြို့တော်နေပြည်တော်ပဲဖြစ်ဖြစ်ဒီတကယ် political capital ကိုကျွန်တော်တို့က shift မလုပ်နိုင်ခဲ့ဘူးဟိုမကန်လှုပ်နိုင်ဘူးအဲ့ဒါကြောင့်ကျွန်တော်တို့ရဲ့အကြီးကိစ္စကိုတို့နေပြည်တော်မှာထိုင်နေတဲ့လူတွေကခရုမစိုက်ပေးဘူးပေါ့အဲ့ဒါကြောင့်အဲ့ဒါမြို့တကယ်ဒီ political capital ကိုကျွန်တော်တို့ shift လုပ်နိုင်မှာပဲကျွန်တော်တို့လူချင်းတဲ့ federal ကျွန်တော်တို့လူချင်းတဲ့ democracy ကရနိုင်မယ်ကျွန်တော်တို့လူချင်းတဲ့ကိုယ်ပိုင်ပြည်တော်ရနိုင်မယ်ဆိုတဲ့ဟာကိုပြောတယ်ဒါပေမဲ့အဲ့ဒါမြို့လှုပ်နိုင်ဖို့အတွက်ကဘာအဓိကလိုရလဲဆိုတော့the main society ဖြစ်တဲ့ပမာလူမျိုးတွေကိုတိုင်ဒီဟိုကျွန်တော်ရဲ့ရင်ခွန်သာချင်းတူတဲ့လူတွေနဲ့ဒီ stage တစ်ခုအောက်မှာအထူးတကွာအလုပ်လုပ်ဖို့အရေးကြီးတယ်ဖြစ်နိုင်တော့လက်နက်ကတော်လှန်စိုးဖက်ကလည်းလုံနိုင်အောင်ဆိုပြီးတော့ပြောဆိုကြတာလို့ရှိတယ်အဲ့ဒါကိုဒီတစ်ခေါက်နေဦးတော်လှန်ရေးမှာပဲကျွန်တော်တို့အကောင့်ထဲပေါ်နိုင်ခဲ့တယ်ဆိုတော့တချို့ဤယုံတွေကြတော့ဒီစကိုင်းမကွေးဒီ PDF တွေပေါ့အဲ့ဒါတွေကိုဒီတင်တန်းပြတာတွေမကဘူးကုညီတာတွေမကဘူးဒီလိုအပ်တဲ့ပစ္စည်းတွေထောက်ပံ့တာတွေမကဘူးသူတို့နဲ့ကိုအ အထူးတကပူပေါင်းပြီးတော့ဟိုဟိုတက်ပွင့်ကြတယ်အဲ့လောက်ထိဟိုဆောင်ရတဲ့ဟာကိုကျွန်တော်တွေ့ရတာပေါ့နော်ဆိုတော့အာကျွန်တော်တို့ CNF ကလည်းအဲ့ဒီအာသူတို့နဲ့သူတို့ကလည်းဟိုဟို train support and fighting together ပေါ့ဆိုတော့အဲ့လိုမျိုးတုံ့ခုနဲ့ကျွန်တော်တို့အာလှုပ်ဆောင်နေပါတယ်ဆိုတဲ့ဟာကိုပြည်သူတွေကလည်းကျွန်တော်ပြောချင်ပါတယ်
ဒါကတော့တော်လိုင်းရေးတပ်ဖွဲ့တွေကြားစူးစီးမှုနဲ့ဆက်ဆံရေးအနေအထားချင်းပြည်အစိုးရအဖွဲ့နိုင်ငံသားရေးဝန်ကြီးလည်းဖြစ်ပြောရေးဆိုခွင့်ရှိသူလည်းဖြစ်တဲ့ဒေါက်တာရွှေခါရဲ့အကြံပေးချက်တွေကိုကိုငင်းချမ်းအေးကဆက်သွယ်မေးမြန်းခဲ့တဲ့ဒုတိယပိုင်းကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။လူမှုရှုခင်းမတိုင်ခင်မှာတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးချင်ပါတယ်။ဆရာနာသိမ့်မှုရဲ့နောက်ပိုင်းပေါ်ပေါက်လာတဲ့နိုင်ငံတဝန်းတိုက်ပွဲတွေမငြိမ်မသက်မှုတွေကြောင့်နေရဆွန့်ခွာပြီးတော့ထွက်ပြေးတိမ်းရှောင်ရတဲ့သူတွေဟာစီးပွားရေးလုပ်ငန်းတွေဆုံးရှုံးရသလိုတစ်ဖက်မှာလည်းနေထိုင်စားတောက်ရေးဇရိတ်ကြီးမြင့်မှုတွေနဲ့ရင်ဆိုင်နေရပါတယ်။ဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာမတ်သိန်ကြီးထိုက်စူးစီးတင်ပြပေးထားပါတယ်။
နိုင်ငံတဝန်းတိုက်ပွဲတွေကနေစစ်ရှောင်ထွက်ပြေးလာကြရသူတွေဟာစစ်ဘေးအပြင်ပိုက်ဆံမှုတွေဖောက်ထွင်းခံရတာနဲ့ပါကြုံရတယ်လို့စစ်ရှောင်လာသူမမိုးက VOA ကိုပြောပြပါတယ်။ဟာကျွန်
တော်တို့ဒီရပ်ပေါင်းအောင်မင်္ဂလာဈေးပေါ့နော်။သူကဘယ်လိုပြောမှလဲအဆက်ဈေးရောက်မရှိတော့ဘူးအဆောင်မရှိတော့ကြတော့ကိုကဟိုမျိုးပေါ့သူကဆိုင်နေအပုံဝင်ဖောက်တယ်အာသာသာဘယ်လိုပြောမှာသာသာပုံတွေအဓိကဖောက်တယ်သာသာပုံပြီးတော့အခုကလူသုံးပုံပတ်ပေါ့နော်လူသုံးပုံပတ်ကိုဖောက်တော့ကျွန်တော်တို့ဒီတစ်စည်းလုံးကဘာမှရကြမရှိတော့အပုံပုံပေါ့နော်သူတို့ဖောက်ကြတာအာတက်ပွဲအရင်ပြေးနေတဲ့အချိန်မှာသူတို့ကစိုက်ဖောက်သွားကြတာပေါ့မနေ့ကမှသွားကြည့်လို့ရတဲ့အချိန်ကအမေသွားကြည့်တဲ့အချိန်ကတော့စိုက်မှဘာမှမရှိတော့ဘူးအာကျွန်မရဲ့စစ်ကြီး
တိုက်ပွဲတွေရှိနေချိန်လာရှိုအောင်မင်္ဂလာဈေးမှာဆိုင်ရှင်အာလုံနီပါဆုံးရှုံးမှုနဲ့ကြုံရကြောင်းသူမကပြောပါတယ်အခုတော့ဆိုင်ရှင်တချို့ကဂျန်နေတဲ့ပစ္စည်းတချို့ကိုတိုက်ပွဲတွေအေးသွားချိန်မှာပြန်ယူထားလိုက်နိုင်တယ်လို့လည်းပြောပါတယ်
ဆိုင်ရဲ့ပစ္စည်းဆိုရင်ဆိုင်ခန်း၄ခန်းမှာပစ္စည်းအပြည့်ရှိတယ်ဒီရင်၉တောင်တစ်လုံးပေါ့နော်၉တောင်နောက်က၉တောင်အထက်တစ်ခန်းရဲ့ပစ္စည်းကအပြည့်ပေါ့အဲ့တော့မှသူတို့ဘယ်လိုပြောရမှာလဲမကောင်းတဲ့ဟာပေါ့ပစ္စည်းနည်းနည်းပပနဲ့ကြံနေတာနဲ့စီအိုက်ဖက်နဲ့စီတိုက်လောက်တော့ပြန်ရတယ်ပေါ့အကူလုံးစစ်တော်မှအကူလုံးစစ်တော်ကျွန်တော်ဒီကျွန်တော်ဒီကြတော့ဟိုဟိုဥစ္စာပေါ့နော်သူကဘယ်လိုပြောရမှာလဲအာအစားဒီကဟိုပုံသိမ်းကြီးပေါ့နော်ပုံသိမ်းကြီးဆိုတော့တစားပုံတော့တယ်ဒါကြည့်ပုံတော့ဆိုင်အရင်ကဖောက်ခံရတယ်ဖောက်တော့ကိုယ်ကကျွန်မတော့အိမ်တုံးပစ္စည်းပေါ့မိဘတောင်တုံးနဲ့အိမ်တုံးပစ္စည်းရောင်းတော့ကြတော့အဲဒီထဲမှာတော့ကျွန်မအပြည့်ရတဲ့လောက်တော့ကျွန်မဆိုင်ရပစ္စည်းလည်းများတယ်အားလုံးထဲမှာတန်ဖိုးအများဆုံးပေါ့တုံးရောက်ဖို့ကိုများတာပေါ့
စစ်ရှောင်နေတဲ့လုပ်ငန်းရှင်မမိုးကတော့အချိန်နဲ့အေးသွားရင်နေရရင်မှစီးပွားရေးအတွက်ပြန်ပြီးတော့ရုန်းကန်မယ်လို့လဲသူမရဲ့စိတ်ကူးကိုပြောပြပါဗျာ
အဲ့လိုတော့လောလောဆယ်မသိသေးဘူးရှင်ကျမတို့လည်းဟိုအချိန်လေးပေါ်ကြည့်နေရတာဆိုတော့လေအာကျမလည်းအခုကစစ်ဆောင်နေတာအာအဲ့ဒီခါကမတွေးထားသေးဘူးမကြီးတကယ်လို့အချိန်ငြိမ်သွားရင်တော့အဲဘယ်လိုပြောမှာလဲအဲ့မှာပဲပြန်ဆွတ်မှာပါမှန်လားမြမရှိတဲ့ပစ္စည်းကိုပဲဘယ်လိုပြောမှာစံခဲတဲ့ပစ္စည်းပေါ့နော်စံခဲတဲ့ပစ္စည်းဆိုတော့မြမကဈေးမှာတစ်ပိုင်အပြင်မှာတစ်ပိုင်ဖွင့်ထားတယ်အပြင်ပိုင်ရဲ့ပစ္စည်းနဲ့မြမအိမ်မှာရှိတဲ့ပစ္စည်းကိုပဲဖွဲပြီးမှရှိတဲ့လောက်လေးနဲ့ပြန်ပြီးမှရုံးကန်ရမှာပေါ့
ရှမ်းမြောက်ဒေသတရွတ်ကစိုက်ပျိုးရေးလုပ်ငန်းရှင်တွေကိုလည်း VOA ကဆက်သွယ်မေးမြန်းကြည့်ရမှာနောက်ချို့ကစိုက်ပျိုးရေးလုပ်ငန်းရှင်ကလုံခြုံရေးစိုးရိမ်ချက်ကြောင့်အမည်မဖော်ဘဲလက်ရှိအခြေအနေကိုအခုလိုပြောပြပါဗျာအဲင
ါမဟုတ်ဘူးလို့အဲဆက်ပြေးကြည့်တော့ကြပါဘောမှာဆက်ပြေးကြည့်တော့မှာတော့ဒီကြတယ်ဘုရားကျောင်းထွက်လာမယ်ဆိုရင်လည်းကျောင်းထွက်ရုံနဲ့လည်းကျန်ခွင့်လာမခွင့်လာအရင်လည်းငါကဘူးအခုလာတဲ့ဆက်ရောက်တော့ဘောကတိုက်ပွဲကြည့်တော့မှာဖြစ်ကြတယ်တော့ဒီနေရာဒီကုဘဒီကုဘလေးကျောင်းထွက်ရုံနဲ့လည်းတော်တော်များများတော့ဘုရားပိတ်ကြည့်နေရတာ
ရှမ်းပြည်တလွာစိုက်ပျိုးထုတ်လုပ်ပြီးထိုင်းဘက်ကိုစိုက်ပျိုးထွက်ကုန်တင်ပို့နေတဲ့လုပ်ငန်းရှင်ကလည်းလက်ရှိအခြေအနေအရလမ်းပန်းဆက်သွယ်ရေးခက်ခဲလာတာကြောင့်ပြည်ပတင်ပို့ရေးအခက်အခဲရှိနိုင်ပြီလို့ VOA ကပြောပါတယ
်။ဘယ်လိုလဲတော့ကျွန်တော်တို့ကယာရီမစသေးဘူးကြ။အဲတချို့မျိုးနည်းငယ်တာထွက်တာဖြစ်တဲ့အတွက် export ထိုးနိုင်တဲ့အခြေအတွေးနဲ့ပမာဏမရှိဘူးကြဒီချိန်က။အဲခုလက်ရှိအနေနဲ့ရတော့ကျွန်တော်လက်ရှိလမ်းပန်းဆက်သွယ်ရေးနဲ့အချိန်ရရကြအောင်ကျွန်တော်တို့ပို့ဖို့ကနည်းနည်းခက်ခဲမယ်ဗျ
ရှမ်းမြောက်ပါဝင်မြန်မာနိုင်ငံအလဲပိုင်းဒေသစစ်တမ်းခံရသူအများစုကတော့လေကြောင်းကနေတိုက်ခိုက်ခံရမှုမရှိတဲ့ရန်ကုန်မန္တလေးနေပြည်တော်တို့လိုဒေသတွေကိုအဓိကစစ်ဆောင်ကြတယ်လို့လည်းပြောကြပါတယ်စစ်ဆောင်ကြသူတွေအတွက်တော့နေရာရင်းမှာအိုးအိမ်ပိုင်ဆိုင်မှုနဲ့စီးပွားရေးလုပ်ငန်းတွေလက်လွတ်ထားခဲ့ရတဲ့အခြေအနေမှာနေရာဒေသတွေမှာကုန်ကျစရိတ်ကြီးမြင့်မှုနဲ့လည်းရင်ဆိုင်နေရပါတယ်မန္တလေးနဲ့ရန်ကုန်တို့လိုမြို့ကြီးတွေမှာတော့အိမ်အငှားစည်းကွက်ကကျေပြန့်လာပါတယ်စစ်ဆောင်ချသူတွေတိုးလာတဲ့မန္တလေးမှာအိမ်ချမ်းမြေအရောက်အငှားလုပ်ငန်းတွေတွင်ကျယ်တယ်လို့ဒေသခံတချို့ကပြောပါတယ်ဘာမှပြင်ဆင်ထားခြင်းမရှိတဲ့တာမန်တိုက်ခန်းတစ်ခုကိုတလ2သိန်းချံအနည်းဆုံးပေးရတယ်လို့လည်းမြို့ကန်တို့ကပြောပါတယ်မန္တလေးအိမ်ချမ်းမြေအကြောင်းသိရှိသူကနာမည်မဖော်ဘဲအခုလိုပြောပြပါတယ်
ຕົງລີດາກໍມາວ່າຍແຈອີ່ດີນະສອຍ50ຕອງຊິອາ62ແລະ58ຈ້າໂອອັນລະမျိုးຍູ່ແດ່ໂຊສອຍບໍເນາະຍູ່ແດ່ໂອອັນລະမျိုးສອຍໄຕກະ3ຕັດໄຕລောက်ບໍເນາະປີ50 60ວ່າຍສອຍລະອະໄສ30ຄ້ອນນີ້ດາແບ20ອັນນີ້30ຈ້າອັນລະດີງ້າຈະດາແບ
ກູບິກາລາມັນຕັນກິນກະມັນດະລີມາປີ30 40ມີຕະກွက်ກູကျပ်သိန်း230 240လောက်ပေါက်ခဲ့တဲ့နေရာတွေတောင်မှအခုအချိန်မှာကျပ်သိန်း4000 5000အထိဈေးခွန်နေကြပြီလို့လည်းသူကပြောပါတယ်မန္တလေးတိုင်းပသိမ်ကြီးမြို့နယ်တွင်ကနန်းဦးလင်းကျေးရွာအုပ်စုတွင်ကအိမ်ချမ်းမြေဈေးနှုန်းပေါက်ဈေးတွေကိုနှိုင်းရှင်ပြီးလဲသူကအခုလိုပြောပြပါတယ်နန်းဦးလုံးဝင်သွားတ
ဲ့မန္တလေးကနေခွဲဝင်သွားတဲ့ရွာလေလမ်းအဲ့လိုရွာလေလမ်းပြီးဆိုရင်2000 3000 3000အဲ့လိုမျိုး2000 3000နေအောင်နေကြဟိုတော့ကအရာတွေကအဲ့2000 3000နန်းတွေကဟိုတော့က200လောက်ရှိတယ်100ကျော်200အကွက်တွေက2000 3000နဲ့ဩနေက
ြပသိမ်ကြီးမြို့နယ်နန်းဦးလွင်ကြီးရွာအုပ်စုအတွင်းကကံခောက်ကုန်းတန်းနဲ့တဲကုန်းရွာတို့ကအင်ဂျီတချို့ဟာမဟာဓာအလိုက်နဲ့မလွတ်တဲ့အတွက်ဆိုပြီးဖျက်ပေးဖို့အနာပိုင်တို့ကပြီးခဲ့တဲ့ဤပြည်လအတွင်းကပဲအိမ်ပိုင်ရှင်တွေကိုခေါ်ယူပြောဆိုခဲ့တာဖြစ်ပါတယ်ဒီချက်ကိုထောက်ပြပြီးလက်ရှိအခြေအနေမှာအိမ်ချမ်းမြေဝယ်ယူမဲ့သူတွေအနေနဲ့လည်းသတိကြီးကြီးထားဆောင်ရွက်နေကြရတယ်လို့လည်းသူတို့ကပြောပါတယ်ရှင
်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုရဲ့နောက်ပိုင်းပေါ်ပေါက်လာတဲ့နိုင်ငံတဝန်တိုက်ပွဲမငြိမ်မသက်မှုတွေကြောင့်နေရက်စွန့်ခွာထွက်ပြေးတိမ်းရှောင်နေရသူတွေရင်ဆိုင်နေရတဲ့အခက်အခဲအခြေအနေကိုမတ်သိန်ကြီးထိုက်ကတည်ထောင်မဲ့ရဲ့စီးပွားရေးကဏ္ဍမှာစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းမှတ်မှာတော့ Dodal at လူငယ်ပကြီးဖန်တီးသူများအကြောင်းကိုတင်ပြပေးထားပါတယ်။စိတ်ကူးပေါ်တဲ့အတိုင်းရေးချစ်ဖန်တီးကြတဲ့ Dodal at ပကြီးတွေကိုမြန်မာနိုင်ငံကလူငယ်တွေကြားမှာစိတ်ပါဝင်စားမှုတွေပို့ပြီးတော့မှများလာတယ်လို့ Dodal at ပကြီးဆရာတွေကပြောပါတယ်။တခြားပကြီးပုံစံနေနဲ့ပုံစံကွဲတဲ့ Dodal at ပကြီးတွေဟာမြမပကြီးလောကမှာဘလောက်များနေရာရနေပါပြီလဲမဆုမြတ်မွန်ကလူမှုရှုခင်းအစီအစဉ်မှာတင်ဆက်ထားတာကိုထပ်ဆင့်ထုတ်လွှင့်ပေးလိုက်ပါတယ်ရှင
်ကိုရစိတ်ကူးအတိုင်းဒီအကန့်အသတ်မရှိလွတ်လွတ်လပ်လပ်ရေးချစ်ပုံဖော်နိုင်တဲ့ဒူတော်ပကြီးကားတွေကိုမြမနိုင်ငံမှာလူငယ်တွေပို့ပြီးတော့မှစိတ်ဝင်စားလာအောင်လို့ဒူတော် art ဆိုတဲ့အဖွဲ့ကစူးစမ်းနေပါတယ်အသက်20ဝန်းကျင်လူငယ်ပကြီးဆရာ9ယောက်နဲ့ဖွဲ့ထားတဲ့ဒူတော် art အဖွဲ့ကဒီဒူတော်ပကြီးရဲ့အပါအဝင်ပုံစံမျိုးစုံဖန်တီးထားတဲ့အမှုပညာလက်ရာတွေကိုရန်ကုန်မြို့မှာဒီပြပွဲတွေစီစဉ်ပြီးတော့ပြသနေကြတာပါလက်ရှိရန်ကုန်ကလူငယ်တွေကြားမှာဘလို့ပုံစံပကြီးဖန်တီးမှုတွေပေါ်မှာပို့ပြီးတော့စိတ်ဝင်စားနေကြပါတယ်လေဒူတော်ပကြီးတွေပေါ်အားပေးမှုကရောဘလောက်အားရစရာဖြစ်နေတယ်လဲဆိုတာသိရအောင်လို့ဒီဒူတော်အားတစ်ဖက်ကိုတည်ထောင်တဲ့ဒူတော်ပကြီးဆရာကိုတုတနဲ့ကိုအက်ဂါတို့ကိုမေးကြည့်ထားပါတယ
်ကျွန်တော်ဒီမြန်မာနိုင်ငံမှာဒီဒူရဲကိုပို့တွင်ကျဲစေချင်လို့ပေါ့အဲ့မှာအဲ့လိုဒီနာမည်ကိုလည်းစဉ်းစားရပါတော့နော်နာမည်ကိုစဉ်းစားတော့တခြားအဲ့လိုဒူရဲ universe တို့ဒူရဲ planet တို့ပါအဲ့လိုစဉ်းစားရင်းနဲ့လည်းသဘောမကျနောက်ပိုင်းကျဒီဒူရဲ art ပေါ့နော်ဒူရဲကဘာဆိုတဲ့ဥစ္စာကိုကျွန်တော်မှဲ့ပြပါရပေါ့ဟုတ်ကဲ့
အခုဒီ total art အဖွဲ့ရဲ့ပါဆိုရင်ဟို9ယောက်အမှုပညာရှင်ပကြီးဆရာ9ယောက်ပါတယ်ဗောလေ main ကလေးယောက်ျားလေး9ယောက်ပါတယ်အဲ့ထဲမှာဟိုတယောက်နဲ့တယောက်ပကြီးဆွဲတဲ့ပုံစံတွေကလည်းမတူကြဘူးထင်ပါတယ်ဆိုတော့ကို Edgar နဲ့ကိုတူတာဆိုရင်ဒီ doodle art ကိုအဓိကထားပြီးဆွဲတာများတယ်လေဆိုတော့ဒီ doodle art အကြောင်းကိုမေးချင်ပါတယ်ဆိုတော့ဒီတခြားပကြီးဆွဲတဲ့ပုံစံတွေနဲ့ကွာရဲပေါ့နော်ဒီ doodle ပကြီးဒီလက်ရည်အပေါ်မှာဒီလက်ခံတဲ့သူမြန်မာနိုင်ငံမှာတော်တော်များများရှိနေပြီလို့ပြောလို့ရပါရှင
့်ဟုတ်ပါမြန်မာနိုင်ငံမှာကျွန်တော်ဒီတယ်နဲ့ပတ်သက်ပြီးတော့ကတော်တော်များများက line တွေကိုတစ်ခုနဲ့တစ်ခုထပ်ပြီးတော့ဆွဲထားတဲ့ဟာလို့မြင်ကြရပေါ့နော်အဲ့ဒီဟာကိုမှကျွန်တော်တို့က line တွေကိုဆွဲမှဒီတယ်လို့မဟုတ်ပဲကျွန်တော်တို့ကဒီတိုင်း character တွေရောပြီးတော့တခြား
ေးပတ်ဝန်းကျင်မှာရှိတဲ့အပင်တွေသိရတဲ့နဲ့ဟိုတစ်ခုနဲ့တစ်ခုထပ်ပြီးတော့ဒူးတယ်ဆွဲလို့ရတဲ့ဟာကိုကျွန်တော်ကသိသိချင်တယ်ပေါ့အဲဒါကြောင့်ဟိုဒူးတယ်ကိုပို့ပြီးတော့တွေ့နေကြတယ်ပြက်တယ်ဆိုကျွန်တော်တို့ဒူးတယ် app ကိုစာပြီးတော့တည်ထောင်ပြခဲ့ရတယ်အဲ့ဒီအကြောင်းကြီးကြောင့်ပါပါဗ
ျကိုတူတာတို့ကိုရိုက်ကာတို့ရဲ့ဒီအဖွဲ့ဒူးတော့အဖွဲ့ရနေပြီးတော့မှဟို season နဲ့ပေါ့နော်အမှုပညာပြပွဲရတစ်ခုမကseason ပြီးပြီပေါ့လीဆိုတော့ဒီပွဲလာကြီးတဲ့လူငယ်တွေရဲ့ဒီပတိပေါ်မှာစိတ်ဝင်စားမှုကိုရောဘယ်လိုမျိုးသုံးသပ်နိုင်လဲပကြီကားတွေကိုပမာနိုင်ငံမှာအခုလူငယ်တွေကတော်တော်လေးတို့ဒီစိတ်ဝင်စားရှိနေကြပြီလားရှင့
်အော်တော်တော်များတော့ကျွန်တော်တို့ဟိုအနုပညာကိုလူငယ်တွေအနေနဲ့တော်တော်လေးလေ့လာလိုက်ကြတာကိုကျွန်တော်တို့တွေ့ရတယ်ပေါ့ပွဲမှာတော်တော်များကလူငယ်တွေများတာဆိုတော့ဟိုဟိုအရင်တော့ဆိုရင်တော့အဲ့လောက်ကြီးဟိုပကြီဆိုရင်မြန်မာနိုင်ငံမှာကသိပြီးတော့စိတ်ဝင်တာမှုမရှိကြတွေ့ရဒါပေမဲ့အခုနောက်ပိုင်းမှာဆိုတော့ပကြီပြဝဲတော်တော်များတွေ့နေကြစင်နဲ့လောက်တာတဲ့အဲ့တော့လူငယ်တော်များလည်းအမှုပညာဘက်ကိုလေ့လာလိုက်စားလာအောင်ကျွန်တော်တွေ့ရတယ
်။ကိုအက်ဒဂါရောဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောချင်တာပြောချင်ပါလေ။ဘာလို့ဆိုဒီကိုအက်ဒဂါရောလုပ်တဲ့ဒီပွဲတွေကအများသောအဖြစ်အားလူငယ်တွေပဲစီစဉ်တာဆိုတော့လူငယ်တွေကိုပို့ပြီးတော့မှဒါဆွဲဆောင်နိုင်တယ်လို့ကမြင်လား။အဲ့ဒီအပိုင်းအောင်လည်းနည်းနည်းပြောပြပေးပါရှင့
်။ဒီစိတ်ဝင်စားတာကတော့လူငယ်တွေကတော့ပိုစိတ်ဝင်စားတာများတယ်။ဒါပေမဲ့လည်းလူကြီးတွေထဲမှာလည်းစိတ်ဝင်စားတာရှိရပြ။ဒီကျွန်တော်ပွဲလုပ်ရင်လည်းဟိုအများဆုံးလာတာတော့ဒီလူငယ်ကအဓိကထားပြီးလာရယ်ပေါ့နော်။ကျင်းရအပေးချင်တာလည်းပါတယ်ပြီးတော့ဒီခစ်ကြောင့်ဟိုလူများပြီးတော့ပွဲတွေစီရဲမဟုတ်ဘောเนาะဒီမျိုးဆက်ပေါ့ဒီဆက်ကအဲ့လိုတက်ကြွပြီးတော့ဟိုအပေးချင်တာကြီးလည်းပါတော့သူကိုယ်တိုင်လာပြီးတော့ကျွန်တော်ပွဲတွေလုံတိုင်းလည်းစီစီကကလေးလုံးဖြစ်သွားတယ
်ကိုယ်ကရုတ်လုံးတဲ့ဒီပကြီးပွဲတွေမှာပေါ့เนาะဆိုတော့ပြသတဲ့ပကြီးတွေကဒူးတော့ပကြီးတစ်မျိုးရဲမဟုတ်ဘူးပေါ့လေတခြားပကြီးပုံစံမျိုးစုံရှိတဲ့ပကြီးဆိုတာလည်းrealism တို့ expressionism တို့အမျိုးစုံရှိတာ ਉਹ လေးเนาะဆိုတော့အဲ့ဟိုပကြီးဆရာရဲ့အားသာတဲ့အပေါ်မှာမူတည်ပြီးတော့မှပုံစံမျိုးစုံရှိတဲ့အခါကျတော့ဒီကိုအက်ဂါရို့ကို sorry ကိုအက်ဂါရို့ကိုတူတာရို့လိုမျိုးဒီအသက်20ဝန်းကျင်ပေါ့เนาะလူငယ်တွေကြားမှာဘယ်လိုပုံစံမျိုးဒီဖန်တီးတဲ့ပကြီးကိုပို့ပြီးတော့စိတ်ဝင်စားရှိတာကိုတွေ့ရလဲနောက်ပြီးတော့ဒီအထူးသဖြင့်ပေါ့လေဒီဒူတော်ပကြီးပေါ်မှာရောအားပေးမှုတော်တော်လေးဟိုအားရစရာဟိုရှိတယ်လို့ရောပြောလို့ရပါရှင
့်တချို့ကတော့ဟိုဒူတယ်ဟိုအားပေးရရှိရပေါ့နော်ဒီဒူတယ်ကအတေးလိပ်ဆွဲတာဆိုတော့အဆွဲလူစိတ်ရှည်ရပေါ့နော်စိတ်လည်းရှည်တယ်ဟိုတော်တော်လေးမိုက်တယ်ပါညာအားပေးရလူလည်းရှိရယ်ပြီးတော့နောက်ဒီကဒီဒူတယ်ဟိုပေါ့နော်လို့ကဲ့ရဲ့သဘောမျိုးတွေလည်းအဲ့လိုမျိုးတွေတော့ရှိတော့ရှိရယ်ပြန်နော်ဒီဒူတယ်ဆွဲတာပြောရင်လွယ်တယ်ဆိုတဲ့ပုံစံမျိုးပေါ့နော်အဲ့လိုမျိုးကဲ့ရဲ့လူရဲ့ရှိရယ်ဆိုတော့တယောက်နဲ့တယောက်တော့အမြင်မတူတဲ့ဟိုသူကလည်းသူတော့အဲ့လိုမျိုးအယူဆလေးတော့ရှိရယ်
မြန်မာနိုင်ငံရဲ့ဒီပကြီးသပိုင်းတစ်ချောက်ကိုကြည့်လိုက်လို့ရှိရင်အများသောအဖြစ်ကဟိုဒူးတော်ပုံစံမဟုတ်တဲ့ပကြီးတွေပေါ့လေဒီ realism တွေဆွဲကြတဲ့ contemporary ပကြီးတွေဆွဲကြတာတွေများရယ်ပေါ့လေဆိုတော့ဒီဒူးတော်ပကြီးဆိုတာကအခုလို Goegar တို့ကိုတူတာတို့လိုမျိုးလူငယ်ပိုင်းမျိုးဆက်တစ်တွေလက်ထက်မှာဟိုပေါ်လာတယ်လို့ပြောလို့ရတာပေါ့မြန်မာနိုင်ငံမှာတော့ဆွဲလာကြတယ်ပေါ့လေဆိုတော့အဲ့လိုမျိုးပကြီးအမျိုးအစားကိုဒီပကြီးဗမာပြည်ရဲ့ဒီပကြီးလောကထဲမှာဖောက်ထွက်နိုင်အောင်လုပ်ဖို့အတွက်ကရောတော်တော်လေးခက်ခဲတယ်လို့ပြောလို့ရလားဘယ်လိုမြင်လဲအဲ့ဒီဘိုင်းဟော
ဒူတွေကစပေါ်လာတော့ကတော့အနုပညာရက်တစ်ခုအနေနဲ့ပေါ်လာမဟုတ်ပဲねဒီအယ်ဖာဘတ်ပေါ့နော်ဒီဘာသာစကားအယ်ဖာဘတ်တစ်ခုအနေနဲ့စပေါ်လာတယ်ဒီနောက်ပိုင်းကျမှဒီ1900ဝန်းကျင်လောက်ကျမှဒီအတ်တစ်ခုအနုပညာရက်တစ်ခုအနေနဲ့ပေါ်လာပေါ့နော်အဲပေါ်လာတော့ကြာပြီဒါပေမဲ့ဒီမြန်မာမှာစတင်ကျတာကြောင့်ကျွန်တော်တို့စတည်တာဒီ2020 2021လောက်ပေါ့နော်အဲ့အချိန်တော့ကျွန်တော်တို့စားတည်တယ်အဲ့ရနေအခုပြောရရင်တော့အဲ့အချိန်ကအခုအချိန်ကဆိုရင်တော့ရှင်လိုက်ရင်တော့တော်တော်လေးတော့ကွာသွားရယ်ပေါ့နော်ကျွန်တော်ဒီပြပွဲရေးဘာလဲလုပ်တယ်ဒီဒူလေကဘာလဲဆိုတော့တည့်ရလူလည်းများတာပေါ့နော်အဲ့တော့နောက်ပိုင်းကျရင်တော့ဒီပို့ပြီးတော့တွင်ကျယ်လာမယ်လို့တော့ကျွန်တော်ထင်တယ်ဗျအ
ဲ့လိုမျိုးဒီလူငယ်တွေကြားမှာခက်စားတဲ့ဒီဒူတော်ပကြီးကိုဒီ mainstream ဒီပကြီးလောကထဲမှာထိုးဖောက်နိုင်အောင်လုပ်ဖို့အတွက်ကရောဘလို့အခက်အခဲတွေတွေးကြရတယ်လို့ပြောလို့ရတယ်ကိုတူတာဖြည့်ပေးပါရှင
့်โอเคအာ mainstream ပေါ်မှာကျတော့တော်တော်များကဟိုအရှိကပကြီးစရာကြီးကြီးရတယ်ဟိုပြောရင်ဟိုဒီ landscape တွေဆွဲမှာပကြီး portrait တွေဆွဲမှာပကြီးအဲ့လိုမျိုးမြင်သွားအောင်ခြိုက်တွင်းကြရတယ်တော်တော်များရှိတယ်စရာကြီးတွေကိုယ်တိုင်ဟိုမှာအဲ့လိုဒူးတယ်ဟိုပကြီးလို့လက်မခံရင်တခြား orient တွေအနေနဲ့ကလည်းဘယ်လိုမှလက်ခံနိုင်မှာမဟုတ်အဲ့ဒါကိုကျွန်တော်တို့အနေနဲ့ကထိုးဖောက်ဖို့အတွက်ကကျတော့တော်တော်လေးခက်ခဲမှုရှိရပေါ့ဟိုကပြောရရင်ဒူတယ်ကလွယ်တော်တော်ပုံမဆွဲတတ်တဲ့လူတော်မှဆွဲလို့ရတယ်ဒါပေမဲ့ဟိုအဲ့ဒူတယ်ကိုပို့ပြီးတော့ကောင်းအောင်ဆွဲလို့ရတယ်နည်းလမ်းတွေအများကြီးရှိတယ်ပေါ့အဲ့ဒါကိုသူကသိချာမသိပဲနဲ့ဒူတယ်ကဟိုအရင်ပကြီးလို့သတ်မှတ်လို့မရဘူးလို့ပြောကြတဲ့လူတွေအများကြီးပေါ့အဲ့ဒါကိုမှကျွန်တော်တို့ကသိချာလေးဟိုဒါကိုဒီကြောင်းကိုသူတို့နားလည်အောင်သိချာလေးဟ ဟို educate လုပ်နိုင်မှာကျွန်တော်တို့ကဒီသူတွေကို mainstream ပေါ်ကြောင်းသင်နိုင်မှာဖြစ်တဲ့အတွက်အဲ့ဒါကိုတော်တော်လေးဆက်ပြီးတော့လုပ်အောင်မယ်လို့ထင်ပါတယ်ဗျ။
ဒူဒိုအားအဖက်ကိုတည်ထောင်ထားတဲ့ပတိစရာကိုတူတာနဲ့ကိုအက်ကာတို့ဖြစ်ပါရရှင်။သူတို့အဖွဲ့အနေနဲ့ဒီဒူဒိုပတိရီအပါအဝင်ပုံစံမျိုးစုံဖန်တီးထားတဲ့လူပညာလက်ရာတွေအပေါ်မှာလူငယ်တွေပို့ပြီးတော့မှခံစားထားလာအောင်လို့စိတ်ကူးစမ်းတွေနဲ့ဆက်ပြီးတော့စ조사သွားမယ်လို့ပြောပါရရှင်။ကျွန်မစုမြတ်ပါမှာ
။ဒါကတော့မြမပတိလောကကဒူဒေအက်လူငယ်ပတိဖန်တီးသူတွေနဲ့ဆက်သွယ်မေးမြန်းထားတဲ့မဆုမြတ်မွန်ရဲ့လူမှုရှုခင်းအစီအစဉ်ပါရှင်။တော်ရရှင်များရှင်။အမေရိကန်ပြည်ထောင်စုမှာတမရအမိတ်အာဏာဆိုတာဘာလဲဆိုတဲ့အကြောင်းကိုတင်ပြပေးခြင်းပါတယ်။အမေရိကန်ပြည်ထောင်စုမှာနိုင်ငံကိုပဲ့ကင်နိုင်မှုအတွက်နိုင်ငံသားတွေကတမရနဲ့လွှတ်တော်ကိုရွေးချယ်တင်မြောက်ပါတယ်။ဒါပေမဲ့မူဝါဒတွေကိုကိုယ်ပိုင်ဆုံးဖြတ်ချက်နဲ့ပြင်ဆင်နိုင်တဲ့နည်းလမ်းတွေနဲ့တမရတွေမှာလုတ်ပိုင်ခွင့်အာဏာရှိပါတယ်။အခုနှစ်ပိုင်းနေအတွင်းအပြောများတဲ့နည်းတစ်ခုကတော့တမရရဲ့အမိတ်အာဏာပဲဖြစ်ပါတယ်။ VOA ရဲ့ပုံပြရုပ်သံမှာကိုဝင်းခံမောင်တင်ပြထားတာရှူစားနာစင်ပါရှင
်။ဘောပင်တချောင်းရဲ့အာနာလက်မှတ်လေးတစ်ချက်ထိုးလိုက်ုံနဲ့တမရရိအနေနဲ့တမရမိတ်အာနာထုတ်ပြန်လို့ရပါတယ်ပြည်တော်စုအစိုးရလိုက်နာဆောင်ရွက်ရမယ်ညွှန်ကြားချက်တွေဖြစ်ပါတယ်သူတို့မှာဥပဒေရဲ့အာနာပါဝင်ပါတယ်တမရကအမိတ်ပေးနိုင်တဲ့စွမ်းအားမှာလည်းအတိုင်းတာတော့ရှိပါတယ်တမရမိတ်အာနာကိုဘာနဲ့အကောင့်ထဲပုံမှာလဲဖွဲ့စည်းပုံအခြေခံဥပဒေနဲ့လားအခြားဥပဒေတရားရဲ့နဲ့လားဆိုတာဖော်ပြထားရပါမယ်တမရမိတ်အာနာတွေကိုပယ်ဖျက်နိုင်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့မကိုက်ညီဘူးဆိုပြီးတရားရုံးကဆုံးဖြတ်နိုင်ပါတယ်။ဒီအမိတ်အာဏာကိုအကောင့်ထဲပေါ်ဖို့ငွေကြေးလွတ်တော်ကခွင့်မပြုဘဲညှင်းလို့ရပါတယ်။တမရအမိတ်အာဏာတွေကိုပယ်ချတဲ့ဥပဒေလွတ်တော်ကအတည်ပြုလို့ရပါတယ်။နောက်တက်လာတဲ့တမရတွေကတမရအမိတ်အာဏာအသစ်ထုတ်ပြီးအရင်တမရထုတ်ပြန်ထားတာကိုပြက်ပြယ်စေပါတယ်။တမရဖြစ်ပြီးတလကြာမှကွယ်လွန်သွားတဲ့တမရဝီလျံဟယ်ရီဆန်ကလွဲရင်ကျန်အမေရိကန်တမရတိုင်းအနည်းဆုံးသမရအမိတ်အာဏာထုတ်ပြန်ကြပါတယ်။တချို့သမရအမိတ်အာဏာတွေကသမိုင်းတွင်ပါတယ်။ကိစ္စကြီးကြီးငငယ်တွေမှာသမရတွေဟာသမရအမိတ်အာဏာထုတ်ပြန်ပြီးပူဇော်ပေးလုပ်ငန်းတွေအပြောင်းလဲလုပ်ခဲ့သလိုပြည်ထောင်စုအစိုးရလုပ်ကိုင်ပုံတွေကိုပြောင်းလဲခဲ့ပါတယ
်။ဒါကတော့အမေရိကန်ပြည်ထောင်စုမှာလုပ်ပိုင်ခွင့်အာဏာအနှင်းခံထားရတဲ့သမရအမိတ်အာဏာ Executive Order ဆိုတာဘာလဲဆိုတဲ့အကြောင်းVOA ရဲ့ပုံပြရုပ်သံမှာကိုဝင်းခံမောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍတွေနဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOA ကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင် email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook နဲ့ Messenger ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့တနင်္လာညရဲ့နောက်ဆုံးရသတင်းတွေကိုမက်ခင်လေးကတလှည့်တင်ပြပေးပါမယ်ရှင်။
မြန်မာနိုင်ငံမှာ2022ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအကြမ်းဖက်မှုနဲ့ပြည်ပခန့်တွေတိုးလာနေတဲ့ပေါ်ဆိုးဤမိကြောင်းကုလသမဂ္ဂကျွမ်းကျင်သူတွေကဒီကနေ့ပဲသတင်းထုတ်ပြန်လိုက်ပါတယ်။လူမျိုးတုံးတပ်ဖြတ်မှုကာကွယ်တားဆီးရေးကုလသမဂ္ဂအထူးအကြံပေးအဲလစ်ဝါရီမူအန်ဒရီဒူနဲ့လူမျိုးတုံးတပ်ဖြတ်မှုအရေးကာကွယ်ရန်တာဝန်ရှိမှုဆိုင်ရာအထူးအကြံပေးမိုဘလီကာတို့ရဲ့ပူးတွဲထုတ်ပြန်ချက်မှာသတိပေးလိုက်တာပါ။မြန်မာနိုင်ငံအခြေအနေရရက်ကိုအနီးကပ်စောင့်ကြည့်နေသလို2022ခုနှစ်မတ်လကလေးကအထူးအကြံပေးအန်ဒရီဒူနဲ့ထိုအချိန်ကကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမဟာမင်းကြီးကလည်းမြန်မာနိုင်ငံအတွက်စနစ်ကျသောအပြစ်ပေးတာတွေကိုအဆုံးသတ်ဖို့အတွက်ပူးတွဲကြေညာချက်ထုတ်ပြန်ထားခဲ့ပါသေးတယ်။အထူးသဖြင့်အရက်သားတွေကိုလေကြောင်းကတိုက်ခိုက်ခြင်းကလေးငယ်အခွင့်အရေးချိုးဖောက်မှုတစ်ခုဖြစ်တဲ့အတင်းအကျပ်လက်နက်ကင်တပ်ဖွဲ့တွေသူဝင်ရောက်စေခြင်းတွေလည်းပါဝင်ပါတယ်။နိုင်ငံတကာတရားရုံးက2020ခုနှစ်ဇန်နဝါရီလအတွင်းကယာယီအစီအမံတွေချမှတ်ခဲ့ပြီးမယ်အမျိုးသမီးတွေနဲ့ကလေးငယ်တွေအပါအဝင်မြန်မာနိုင်ငံမှာရှိတဲ့ရိုဟင်ဂျာတွေကတော့ပြစ်မှတ်ထားတပ်ဖြတ်ခံရမှုတွေနဲ့ဆက်လက်ကြုံတွေ့နေရဆဲဖြစ်တယ်လို့လည်းထုတ်ပြန်ချက်မှာပါရှိပါတယ်။ UNOCHA ရဲ့ထုတ်ပြန်ချက်ထဲမှာလည်းဒီလိုပြည်ပခါတွေကိုရှောင်ရှားနိုင်မှုအတွက်မြန်မာနိုင်ငံကလူပေါင်း 3.2 သန်းကျော်ဟာနိုင်ငံကနေထွက်ပြေးနေရတယ်လို့လည်းဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံမှာနိုင်ငံရေးလုံခြုံရေးနဲ့စာနာမှုဆိုင်ရာအခြေအနေတွေစိုးရွားလာနေတဲ့အပေါ်အထူးစိုးရိမ်ကြောင်းအမေရိကန်၊ဩစတြေးလျနဲ့ဂျပန်နဲ့အိန္ဒိယနိုင်ငံတို့ပါဝင်တဲ့ကွတ်အဖွဲ့ကဒီကနေ့ပဲပြောလိုက်ပါတယ်။ရခိုင်ပြည်နယ်ကအခြေအနေတွေအပါအဝင်မြန်မာနိုင်ငံရဲ့လက်ရှိဖြစ်ပေါ်နေတဲ့ပြည်ပခန့်တွေနဲ့မတည်ငြိမ်မှုတွေဟာဒေသရင်းငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်စိုးရွားတဲ့တက်ရောက်မှုတွေဖြစ်စေတယ်လို့လည်းဂျပန်နိုင်ငံတိုကျိုမြို့မှာကွက်အဖွဲ့ရဲ့နိုင်ငံသားရေးဝန်ကြီးတွေကတွေ့ဆုံအပြီးထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာအရေးအာဆီယံဘုံသဘောတူညီချက်၅ရက်နဲ့အညီအာဆီယံဥက္ကဋ္ဌနဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးတန်တမန်တို့ရဲ့အပြုသဘောဆောင်တဲ့ကြိုးပမ်းမှုတွေကိုလည်းထောက်ခံအားပေးကြောင်းပြောပါတယ်။ Venezuela နိုင်ငံမှာလက်ရှိသမ္မတ Nicolas Maduro အနိုင်ရကြောင့်ကြေညာခဲ့တဲ့ရွေးကောက်ပွဲရလဒ်အပေါ်အမေရိကန်ကအထူးစိုးရိမ်ကြောင်းနိုင်ငံခြားရေးဝန်ကြီး Anthony Blinken ကဒီကနေ့ပဲပြောလိုက်ပါတယ်။မနေ့ညသကောင်းကျော်အချိန်မှာရွေးကောက်ပွဲကော်မရှင်ကရလဒ်တွေကြေညာရမှာတော့ Maduro ကမဲအားလုံးရဲ့51ရာခိုင်နှုန်းရရှိပြီးအဓိကအတိုက်ခံ Gonzalez ကတော့44ရာခိုင်နှုန်းရရှိခဲ့ပါတယ်။အတိုက်ခံခေါင်းဆောင် Gonzalez ကလည်း Venezuela နိုင်ငံသားတွေနဲ့တကဘာလုံးကဘာရီဖြစ်ဖြစ်ခဲ့တယ်ဆိုတာကိုသိပါတယ်လို့သူ့ရဲ့ပထမဆုံးမှတ်ချက်မှာဖော်ပြထားပါတယ်ရှင်။
တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုစံကျော်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းဂန်ချန်နဲ့ဂျွန်ဒရိုင်ဒန်ဖြစ်ပါတယ်။ကျမကဆုမွန်ပါ။ဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုတနင်္လာညရဲ့အစီအစဉ်ကိုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ VOA ရဲ့သောရရှင်များနဲ့တကွမြမပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြံမှာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြကြပါသေးရှင်။This program.